Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်2018ခုနှစ်ဇွန်လ19ရက် VOA American အတန်းရဲ့တင်းငွေနေညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်တင်ဆက်နေပါပြီရှင်ဒီညအစီအစဉ်တွေကိုကျမများသတင်းအောင်ကတာဝန်တင်ဆက်သွားမှာပါ
ကျမသင်္ကီထိုက်ပါရှင်မြောက်ကိုရီးယားကောင်းဆောင်တဲ့သဘောတူညီချက်အပေါ်မှာအမေရိကန်သမ္မတထရန့်ကဒီကနေ့ထပ်ပြီးတော့ကာကွယ်ပြောဆိုလိုက်ပါတယ်။လီဗျာကမ်းလွန်ကနေကယ်ဆယ်လာတဲ့ရာနဲ့ချီတဲ့ရွှေပြောင်းအခြေချသူတွေစပိန်နိုင်ငံကိုဒီကနေ့ဆက်ရောက်လာပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကြားကြရဖို့ရှိပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေပြီးနောက်ဆင်ရမယ့်သတင်းလွှာမှာတော့ပဋိပက္ခတွေရှိခဲ့တဲ့ရခိုင်မြောက်ပိုင်းဒေသမှာအခြေအနေတွေတည်ငြိမ်ပြီးလုံခြုံရေးနဲ့ဖွံ့ဖြိုးရေးပိုင်းတိုးတက်မှုတွေရှိနေပေမဲ့အဲ့ဒီဒေသမှာနေထိုင်ကြတဲ့မတူညီတဲ့လူမှုအဖွဲ့တွေကြားယုံကြည်မှုရှိဖို့တော့လိုအပ်နေပါသေးတယ်
အကြီးကြီးဒီနားတော့ဆိုရဒီကတလို့နေပြီးတော့မှဘယ်လိုနေမလဲဘယ်လိုထိုင်မလဲဘယ်နေရာမှာစိုက်တယ်လဲဆိုပြီးမှအခုကျွန်တော်တို့ကဟောလို့ဟောမှာတော့ထဲမှာမြင်ဒီတိုင်းပဲပြန်ထပ်လောက်ပြီးဖြစ်ရင်ပို့ပြီးတော့ဒုက္ခရောက်မယ်
ဒေတာကန်တူဦးတို့ရောက်မင်းမြန်ထားတာပါတရင်တွေပြီးမကြခင်မှာနားဆင်ရဖို့ရှိပါတယ်ဒီအကြောင်းနဲ့တူပတ်စင်ကဏ္ဍတွေဖြစ်တဲ့မြမအရေးဆွေးနွေးကံဥစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်မြမပြည်မပေးစာများကဏ္ဍနဲ့ကဘာတလွားထူးခြားဆန်ပြားသတင်းများစတဲ့အစီအစဉ်တွေကိုတင်ဆက်သွားမှာပါရှင်အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်သိမ်ကြီးထိုင်းနဲ့ကိုသားညွန့်ဦးတို့ကပြောပြပေးပါအောင်ရှင
်ကိုရီးယားကျွန်းဆွယ်နျူကလ িয়ার ခင်းစင်ရေးအတွက်မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအွန်းနဲ့သဘောတူညီချက်အပေါ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကဒီကနေ့တင်းနှင်းကနွေနေမှာထပ်ပြီးတော့ကာကွယ်ပြောဆိုပါတယ်ဒီသဘောတူညီချက်ကြောင့်မြောက်ကိုရီးယားရဲ့နျူကလ িয়ার စမ်းသပ်မှုတွေနဲ့ဒုံးကျည်ပြစ်လွှတ်မှုတွေရပ်သွားစေရေးကိုဦးတည်ခဲ့ပြီးဖြစ်တယ်လို့အမေရိကန်သမ္မတထရန့်ကပြောဆိုခဲ့တာပါမြောက်ကိုရီးယားခေါင်းဆောင်ကင်နဲ့အမေရိကန်သမ္မတတို့စင်ကာပူကထိပ်သီးတွေ့ဆုံပွဲမှာလက်မှတ်ရေးထိုးခဲ့ကြတဲ့သဘောတူညီချက်ဟာမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်စမ်းသပ်မှုတွေကိုတခြားဘက်ဆုံးသက်သွားစေလောက်တဲ့အထိပြည်စုံလုံလောက်မှုမရှိဘူးလို့အမေရိကန်ဝေဖန်သူတွေရဲ့ကောက်ချက်အပေါ်သမ္မတထရန့်ကမကြေမနက်တုံ့ပြန်တာဖြစ်ပါတယ်။သဘောတူညီချက်ထဲမှာတော့မြောက်ကိုရီးယားခေါင်းဆောင်ခင်ဂျုံအွန်းအနေနဲ့ကိုရီးယားကျွန်းဆွယ်မှာအပြည့်အဝနျူကလ িয়ার ကင်းစင်ရေးအတွက်ထပ်ပြီးအခိုင်အမာကတိပြုထားပေမယ့်လို့လည်းမြောက်ကိုရီးယားရဲ့နျူကလ িয়ার စခန်းတွေဒါမှမဟုတ်လည်းလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေဘဲချိန်မှာလုံစုံစမ်းစစ်ဆေးမှုတွေအတွက်သတ်မှတ်ချက်တွေဒါမှမဟုတ်လည်းဖြတ်သိမ်းမဲ့အချိန်သတ်မှတ်ချက်တွေမပါရှိပါဘူးရှင်
။လေပြားကမ်းလွန်ကနေပြီးတော့ပြီးခဲ့တဲ့သတင်းပတ်တုန်းကရွှေပြောင်းချေချသူတွေကိုကယ်တင်လာတဲ့နေစည်းပကြဆောင်များဖွဲ့ရဲ့ Aquarius သင်္ဘောကိုအီတလီနဲ့မော်တာနိုင်ငံတို့မှကန့်ကွက်ခွင့်ညှိပယ်ခံခဲ့ရပြီးတဲ့နောက်ဒီကနေ့တင်းဝန်နေနေမှာတော့စပိန်နိုင်ငံကိုဆက်ရောက်လာခဲ့ပြီဖြစ်ပါတယ်။ရွှေပြောင်းချေချသူတွေကိုကယ်တင်လာတဲ့သင်္ဘောနဲ့အတူပဲအီတလီရင်းနှစ်ဆင်းလဲလိုက်ပါလာပါတယ်။Aquarius သင်္ဘောပေါ်မှာလိုက်ပါလာတဲ့ရွှေပြောင်းခြေချသူတချို့ကိုခွဲပြီးတော့ခေါ်ယူလာတဲ့ Dettelo သင်္ဘောကတော့ဒီကနေ့တင်းဝန်နေနေအစောပိုင်းမှာဆက်ရောက်ပါတယ်။ Oreo 1သင်္ဘောကတော့ဒီနေ့နှောင်းပိုင်းမှာရောက်လာဖို့ရှိနေပါတယ်။ရွှေပြောင်းခြေချသူတွေကစွန့်ရင်ပူပန်ပြီးတော့ပင်ပန်းနွဲ့နေနေကြတယ်လို့လည်းဆောင်းနေကပြောပါတယ်။ Spain နိုင်ငံ Valencia's မြို့မှာတော့ကြိုးစားပါတယ်ဆိုတဲ့စာတန်းကိုဘာသာစကားမျိုးစုံသုံးရေးသားထားပြီးတော့ရွှေပြောင်းခြေချသူတွေကိုကြိုးစားပါတယ်။ရောက်ရှိလာတဲ့ရွှေပြောင်းနေတဲ့မှာအမျိုးသား450အမျိုးသမီး80ပေါင်းနဲ့အကြောင်းဗလန်စီယာမြို့တော်ကတာဝန်ရှိသူတွေကပြောပါတယ်အမျိုးသမီး9ဦးကတော့ကိုဝင်ဆောင်တွေဖြစ်ကြပါတယ်အသက်73နှစ်အောက်ကလေးငယ်17ဦးပါပြီးတော့ဆေကျော်သက်က89ဦးပါပါတယ်အာဖရိကနိုင်ငံတွေကအများစုဖြစ်တဲ့ဒီရွှေပြောင်းခြေချသူတွေကတော့နိုင်ငံပေါင်း26နိုင်ငံကဖြစ်ပြီးတော့အာဖဂန်နစ္စတန်ဘင်္ဂလားဒေ့ရှ်နဲ့ပါကစ္စတန်နိုင်ငံတို့ကလည်းပါဝင်တယ်လို့နေစည်းမချဆောင်များအဖွဲ့ကပြောပါတယ်စပိန်ဝန်ကြီးချုပ်တစ်ပီထရိုရှန်ဆန်ချက်စ်ကတော့လူသားချင်းစာနာထောက်ထားမှုဆိုင်ရာကပ်ဘေးကြီးမဖြစ်စေရေးကူညီကြဖို့တာဝန်ရှိတဲ့အကြောင်းနဲ့လူခွင့်ကိုလေးစားလိုက်နာဖို့တာဝန်ရှိတာနဲ့အတူဒီလူတွေကိုဘေးကင်းလုံခြုံမှုရှိရှိကန့်ကွက်ခွင့်ပေးဖို့တာဝန်ရှိတယ်လို့လည်းပြောခဲ့ပါတယ်။ရှေ့ပြောင်းခြေချသူတွေကိုတင်ဆောင်လာတဲ့ Aquarius သင်္ဘောကိုအီတလီဘက်ကလက်မခံခဲ့တာဟာလူသားမဆန်တဲ့လုပ်ရဖြစ်တယ်လို့ Valencia's မြို့တော်ဝန် John Redbo ကပြောဆိုခဲ့ပါတယ်ခင်ဗျာ
။အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းမှာဒီကနေ့အသေးခံကားပုံအသေးခံဘုံးခွဲတိုက်ခိုက်မှုကြောင့်အနည်းဆုံးလူ18ဦးသေဆုံးပြီးလူ50ဒဏ်ရာရခဲ့ပါတယ်။မွတ်စလင်တို့ရဲ့ဤပွဲတော်ကာလမှာယာယီအဖြစ်ခက်ရက်စဲရေရယူထားတဲ့ကာလအတွင်းမနေ့တနင်္ဂနွေနေ့တုန်းကလည်းမနေ့စနေနေ့တုန်းကလည်းအဲ့ဒီဒေသမှာပဲအစိုးရတပ်ဖွဲ့ဝင်တွေနဲ့တာလီဘန်သဘုံတွေကိုပြစ်မှတ်ထားတိုက်ခိုက်ခံခဲ့ရပါတယ် ဒီကနေ့တနင်္ဂနွေနေ့တိုက်ခိုက်မှုကတော့နန်ဂါဟာပြည်နယ်မြို့တော်ဂျလာလာဘတ်ကအစိုးရရုံးတွေရှိရာမြို့လယ်မှာဖြစ်ပါတယ်။မွတ်စလင်တို့ရဲ့ရမဒန်ဥပုသ်လအဆုံးသတ်အဖြစ်လုပ်တဲ့ဤပွဲတော်ကာလနောက်ဆုံးနေ့ကိုအစိုးရတပ်ဖွဲ့ဝင်တွေနဲ့တာလီဘန်သဘုံတွေအတူဆင်နွှဲနေကြတာပါ။ဘယ်သူလက်ချက်ဆိုတာကိုတော့မသိရသေးပါဘူး။မနေ့စနေနေ့တုန်းကဂျလာလာဘတ်မြို့အစွန်ကတိုက်ခိုက်မှုအတွင်းအနည်းဆုံးလူ35ဦးသေဆုံးခဲ့ရတဲ့အသေးခံဘုံးခွဲတိုက်ခိုက်မှုကိုတော့အစ္စလာမ်မင်အစွန်ရောက် IS အဖွဲ့ကသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုပါတယ်။သေဆုံးဒဏ်ရာရခဲ့သူတွေထဲမှာတော့အာဖဂန်လုံခြုံရေးတပ်ဖွဲ့ဝင်တွေတာလီဘန်တိုက်ခိုက်ရေးသမားတွေနဲ့အရက်သားတွေလည်းပါဝင်ပါတယ်ရှင်
။ Greece နဲ့ Macedonia နိုင်ငံကြီးဝန်ကြီးတွေနိုင်ငံအမည်ပြောင်းလဲတဲ့သမိုင်းဝင်ပနမသဘောတူညီချက်တက်ကိုလက်မှတ်ရေးထိုးလိုက်ကြပါတယ်။Greece နိုင်ငံကြီးဝန်ကြီး Nikos Kourtias နဲ့ Macedonia နိုင်ငံကြီးဝန်ကြီး Nikola Dimitrov တို့ကဒီကနေ့တင်ကုန်နေနေ့မှာနှစ်နိုင်ငံနယ်စပ်အနီးမှာရှိတဲ့ Space Lake KI မှာသဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။ Balkan ဒေသနိုင်ငံလေးကိုမြောက်ပိုင်း Macedonia နိုင်ငံဖြစ်တဲ့နာမည်ပြောင်းလိုက်တဲ့သဘောတူညီချက်လက်မှတ်ရေးထိုးပွဲကိုတော့ Greece ဝန်ကြီးချုပ် Macedonia ဝန်ကြီးချုပ်တို့လည်းတက်ရောက်ပါတယ်။ Macedonia နိုင်ငံဘက်ကနိုင်ငံအမည်ပြောင်းလဲဖို့သဘောတူခဲ့တာဖြစ်ပြီးတော့အပြန်အလှန်အဖြစ်တော့ Macedonia နိုင်ငံကို NATO နဲ့ဥရောပသမဂ္ဂတို့ကိုအဖွဲ့ဝင်ဖြစ်တဲ့ဝင်ရောက်ခွင့်တိုင်းပြည်ထားချက်ကို Greece နိုင်ငံဘက်ကဖယ်ရှားပေးမှာဖြစ်ပါတယ်။ဒီသဘောတူညီချက်ကိုနှစ်နိုင်ငံလွှတ်တော်အမတ်တွေကတည်ပြုရမှာဖြစ်ပြီးဒီလုပ်ငန်းစဉ်ကတော့လနဲ့ချီပြီးတော့ကြာမြင့်နိုင်ပါလေ။ Greece နိုင်ငံမြောက်ပိုင်းသမိုင်းဝင်ဒေသတစ်ခုဖြစ်ခဲ့ပြီးတော့အရင် Yugoslav နိုင်ငံဖြစ်ကနေ Macedonia နိုင်ငံဖြစ်တဲ့1992ခုနှစ်မှာလွတ်လပ်ရပြီးခဲ့တဲ့အချိန်ကလေးကMacedonia အမည်အသုံးပြုမှုပေါ်ငင်းပွားနေတာဖြစ်ပါတယ်။အင်းဒီချင်းနိုင်ငံကိုဒီအမည်အသုံးပြုခွင့်ပေးလိုက်တာကဂရိသမိုင်းကိုဆော့ကားရရောက်ပြီးတော့ဂရိရဲ့ပိုင်နဲ့တက်ဆိုင်နေတယ်ဆိုတဲ့သဘောသိရောက်နေတယ်လို့ဂရိပြည်သူအများပြားကပြောဆိုပါတယ်။ Macedonia ပြည်သူချို့ကတော့နိုင်ငံကိုအမည်ပြောင်းလဲဖို့ဒါမှမဟုတ်နိုင်ငံရဲ့အမည်ကိုအနည်းငယ်ပြောင်းလဲဖို့ဂရိနဲ့သဘောတူညီချက်ဟာဆိုရင်နိုင်ငံတော်တစ္ဆေပေါကြီးဖြစ်တဲ့မှုကြီးဖြစ်တယ်ဆိုပြီးတော့ပြောဆိုဝေဖန်ကြပါတယ်ခင်ဗျာ။
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 4335နဲ့ပထမနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေမြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။နိုင်ဂျီးရီးယားနိုင်ငံအရှေ့မြောက်ပိုင်းဘိုနိုပြည်နယ်မှာပေါက်ကွဲမှုဖြစ်တာကြောင့်အနည်းဆုံး32ဦးသေဆုံးရတဲ့အကြောင်းအာဏာပိုင်တို့ကပြောပါတယ်။ဘိုနိုပြည်နယ်ဒမ်ဘိုအားမြို့မှာဒီကနေ့တနင်္ဂနွေနေ့မှာပေါက်ကွဲမှုဖြစ်တာပါ။ဘယ်သူလက်ချက်ဆိုတော့မသိရသေးပါဘူး။ဒေတာရင်းမှာအရင်ကပောက်ကွဲမှုတွေကိုတော့အစွန်းရောက်စစ်သွေးကြွအဖွဲ့ဘိုကိုဟာရမ်ရဲ့လက်ချက်အဖြစ်အပြစ်တင်ပြောဆိုကြပါတယ်။နိုင်ဂျီးရီးယားနိုင်ငံမြောက်ပိုင်းမှာ2009ခုနှစ်ကစခဲ့တဲ့သဘုံထမှုအတွင်းတည်ဆုံးသူ2000လောက်ရှိခဲ့ပြီးဒီကိစ္စကဘိုကိုဟာရမ်စစ်သွေးကြွတွေရဲ့လက်ချက်အဖြစ်အပြစ်ဖို့ပြောဆိုကြပါတယ်ရှင်
။နီကိုရိုဂါမြို့တော်ဖြစ်တဲ့မနဂွားမှာစနေနေ့ကတိုက်ခိုက်မှုဖြစ်ရနှစ်ခုအတွင်းလူ10ဦးတည်ဆုံးပါတယ်။စနေနေ့အစောပိုင်းကမျက်နှာဖုံးတက်ထားတဲ့သူတွေကအင်တီအင်ကိုလက်လုံတက်စီပုံးနေနဲ့ပြစ်ခတ်ခဲ့လို့မိသားစုတစုတည်းကပဲလူကြီး4ဦးကလေး2ဦးတည်ဆုံးခဲ့ရပါတယ်။ဒီမိရှိုတက်ခိုက်မှုဟာတမရဒန်နီယယ်အိုဒီဂါကိုတစ္ဆာခံတဲ့ပြည်သူစစ်တွေရဲ့လက်ချက်ဖြစ်တယ်ဆိုပြီးတော့ကြံရှိတဲ့မိသားစုဝင်တူကပြစ်တင်ပါတယ်။ဒါပေမဲ့လို့ရဲတပ်ဖွဲ့ရဲ့ကြီးညာချက်ထဲမှာတော့ဒါဟာရာဇဝတ်ကိုင်းတစ်ခုရဲ့လက်ချက်ဖြစ်တယ်လို့ဆိုထားပါတယ်။နောက်ထပ်ဖြစ်ရတစ်ခုကတော့ဒီမြို့တော်မန်ဂွားမှာရှိတဲ့အဆောက်အုံတစ်ခုကိုကာယံထားတဲ့အတားအဆီးတွေကို municipal အလုပ်သမားတွေရဲတွေနဲ့ဒေသခံတွေကဖယ်ရှားနေစင်မှာတိုက်ခိုက်ခံခဲ့ရတာပါ။မျက်နှာဖုံးတက်ထားသူတွေကအဲ့ဒီလမ်းရှင်းနေတဲ့သူတွေကိုဝင်ရောက်ပြစ်ခတ်ပြီးတော့နှစ်ဦးကိုမိရှိုတက်ခဲ့ကြပါတယ်။နီကိုရာဂွာနိုင်ငံမှာလူပေါင်း190ကျော်တည်ဆုံးခဲ့ရတဲ့ဒီအစိုးရဆန့်ကျင်ရေးဆန္ဒပြမှုတွေပေါ်စစ်ဆေးဖို့နိုင်ငံတကာစုံစမ်းရေးအဖွဲ့ကိုခွင့်ပြုလိုက်ပြီးတော့အကြမ်းဖက်မှုတွေကိုစုံသပ်ဖို့အတွက်အစိုးရနဲ့ရပ်ဖက်အဖွဲ့တွေကြားသဘောတူညီချက်ရခဲ့ပြီးတဲ့နောက်အခုလိုမျိုးနောက်ထပ်အကြမ်းဖက်မှုတွေကြုံလာရတာပါအကြမ်းဖက်မှုအားလုံးကိုအဆုံးသတ်ရေးဟာအခြေခံအကျဆုံးလိုအပ်ချက်ဖြစ်တယ်လို့နိုင်ငံရေးဝန်ကြီးဒန်နစ်မန်ကာတာကတောက်ကြနေကပဲပြောခဲ့ပါတယ်ပြင်ဆင်ခံစားခွင့်ပြင်ဆင်အစိုးရပေါ်မှာခြေခံပြီးတော့ဧပြီလကလေးကဆလူတမရအိုတီကာကိုဆန့်ကျင်တဲ့ဆန္ဒပြမှုတွေဖြစ်ခဲ့တာပါ2021ခုနှစ်မှာလုံးမဲ့ယူကောက်ပွဲကို2019မှာလုပ်ဖို့တောင်းဆိုချက်တွေကိုအရင်လဝဲသဘုံဖြစ်ခဲ့တဲ့တမရအိုတီကာကတစုံတရာဖြေပြီးဖို့ရှောင်လန်းနေပါတယ်တိုင်းပြည်ရဲ့ဖွဲ့စည်းပုံအရတမရသက်တမ်းတစ်ခုပဲခွင့်ပြုထားပြီးမယ်လို့2017မှာလုပ်တဲ့ယူကောက်ပွဲမှာတော့တမရအိုတီကာကိုတရားရုံးကနေဆက်ပြီးတော့ယူကောက်ပွဲဝင်ခွင့်ပေးခဲ့ပါတယ် အဲဒီကမှ၃နှစ်ကြာမှတော့သမရတတန်ကန့်သတ်မှုကိုပယ်ဖျက်တဲ့ဖွဲ့စည်းပုံပြင်ဆင်မှုလုပ်ပါတယ်။၂၀၁၆ခုနှစ်မှာတော့သမရအိုတီကာဟာမဲ90ရာခိုင်နှုန်းကျော်ရပြီးတော့၃ညစက်တိုက်သမရစက်တန်းရယူခဲ့ပါတယ်။ဒါပေမဲ့လည်းအဲဒီမဲရလဒ်တီအပေါ်မှာမိကုန်းထုတ်ဆရာတွေရှိတယ်လို့လေ့လာသူတွေကယူဆထားကြပါတယ်
။ဗင်နီဇွဲလားနိုင်ငံမြို့တော်ကလူစီကားတဲ့ညကဘွဲယုံတစ်ခုမှာလူပြိုပြီးအသက်မပြည့်သေးသူလူငယ်ရှစ်ဦးအပါအဝင်စုစုပေါင်း18ဦးသေဆုံးရပါတယ်။ကျောင်းဘွဲယူတဲ့အခမ်းအနားတစ်ခုအတွက်လူရာခနန်းရှိနေတဲ့အချင်းအတွင်းကဘွဲယုံအတွင်းမှာစကားများရန်ဖြစ်ပြီးမျက်ရည်ရိုဘုံခွဲလိုက်တာကနေလူအုပ်ကလန့်ပြီးတော့လူအုပ်ပြိုတာကနေအခုလိုသေဆုံးမှုဖြစ်ခဲ့တာပါ။လူလက်တန်းစားတွင်နေတဲ့ El Paraiso ရက်ွက်အတွင်းညကလတ်မှာအခုလိုဖြစ်ရကြောင်းလူ9ဦးဒဏ်ရာရခဲ့တယ်လို့လည်းပြည်ထောင်ဝင်ကြီး Nesta Rabaro ကပြောပါတယ်။မျက်ရည်ရိုပုံတုံးခဲ့တဲ့အတွက်ဆိုပြီးစေကျော်တဲ့အရွယ်နှစ်ဦးအပါအဝင်လူ၈ဦးကိုတာဝန်ရှိသူတွေကဖမ်းထားပါတယ်။အခင်းဖြစ်နေတဲ့အချိန်မှာကလပ်ထဲမှာလူ900ကျော်ရှိတယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။အများပြည်သူသွားလာနေတဲ့နေရာတွင်လက်နက်ပစ္စည်းကင်ဆာမှုကိုဟန်တားဖို့ပြက်ကွက်မှုနဲ့ကလပ်မန်နေဂျာကိုလည်းဖမ်းဆီးအရေးယူထားပါတယ်ရှင်။
ရုရှားမှာကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပွဲမှာတော့ဒီကနေ့ကစားတဲ့ပွဲမှာဒီကော့စတာရီကာနဲ့ဆာဗီးယားပွဲမှာဆာဗီးယားကတကူးကူးမရှိနဲ့နိုင်သွားပါတယ်။လက်ရှိကမ္ဘာဖလားချန်ပီယံဂျာမနီနဲ့မက္ဆီကိုပွဲကတော့ည9နာရီခွဲမှာကျင်းပမှာပါ။ဘရာဇီးလ်နဲ့ဆွစ်ဇာလန်ကတော့ဒီမြန်မာစံတော်ချိန်တကောင်ကျော်7နာရီခွဲမှာစတင်မှာဖြစ်ပါတယ်။မနေ့ကကစားခဲ့တဲ့ပြင်သစ်နဲ့ဩစတြေးလျပွဲမှာတော့2ဂိုး2ဂိုးနဲ့ပြင်သစ်ကနိုင်ခဲ့ပါတယ်။အာဂျင်တီးနားနဲ့အိုက်စ်လန်ပွဲမှာတော့2ဂိုးစီနဲ့တည်ကြပါတယ်။အာဂျင်တီးနားကပင်နယ်တီကန်ခွင့်ရပေမဲ့လည်းလီယိုနယ်မက္ဆီရဲ့ကန်ချက်လွဲချော်ခဲ့ရပါတယ်။ဒိမတ်နဲ့ပီရူးပွဲမှာတော့တကိုးကိုးမရှိနဲ့ဒိမတ်က၃မှတ်ရခဲ့ပါတယ်။ပီရူးတင်းကတော့ပနတီပြစ်ဒဏ်ဘောရရှိခဲ့ပေမဲ့ဂိုးနဲ့လွှဲချော့ခဲ့ပါတယ်။ခရိရှားနဲ့နိုင်ဂျီးရီးယားပွဲမှာတော့ခရိရှားက၂ဂိုး၉ပြတ်နဲ့အနိုင်ရခဲ့ပါတယ်ခင်ဗျာ
။
ထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့အကိုသားညွန့်ဦးတို့ပြောပြပေးခဲ့ကြတာပါ။ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာဓာတ်ရိုက်နားဆင်နိုင်သလို VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါဗျ။အခုအရင်ဆုံးတော့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။ပဋိပက္ခတွေရှိခဲ့တဲ့ရခိုင်မြောက်ပိုင်းဒေသမှာအခြေအနေတွေတည်ငြိမ်ပြီးလုံခြုံရေးနဲ့ဖွံ့ဖြိုးရေးပိုင်းတစုံတရာပြန်လည်ကောင်းမွန်လာတာတွေ့ရပါဗျ။ဒါပေမဲ့လည်းဒေတာရင်းနေထိုင်တဲ့မတူညီတဲ့လူမှုအတိုင်းဝိုင်းတစ်ခုကြားအပြန်အလှန်လက်ခံယုံကြည်မှုရှိလာဖို့အနေထားကတော့လိုအပ်နေသေးတယ်လို့အဲ့ဒီဒေတာမှာသတင်းသွားရောက်ယူနေတဲ့မတ်မီခါကသတင်းပေးပို့ထားပါတယ်
။ပြီးခဲ့တဲ့နှစ်ဩဂုတ်လအတွင်းကအကြမ်းဖက်ပြည်ပခါတွေဖြစ်ပွားခဲ့တာကြောင့်နိုင်ငံတကာအထိပါကြရက်ရိုက်ခဲ့တဲ့ရခိုင်မြောက်ပိုင်းဒေတာကိုပြည်အောင်စုအစိုးရကနေအသေးချာစက်မှတ်လုတ်ကင်နေတာမို့အခြေအနေတွေတိုးတက်လာတယ်လို့ဒေတာကန်အတိုင်းဝိုင်းကပြောပါတယ်။အကြမ်းဖက်မှုတွေဖြစ်ခဲ့တာဟာလေအခုဆိုတစ်နှစ်ပြည့်တော့မှာပါဒေတာကံမူဆလင်တွေကိုလုံခြုံရေးအဖွဲ့တွေကအစုလိုက်အပြုံလိုက်တပ်ဖြတ်မှုလုပ်ခဲ့တယ်အင်းနေကြေးရွာမှာနေထိုင်သူမတ်ရွှေခင်ကတော့လက်ရှိအစိုးရရဲ့လုံခြုံရေးပိုင်းတာဝန်ယူမှုတွေနဲ့ပတ်သက်လို့အခုလိုပြောပြသွားတာပါ
ကျမတို့တခေါ်တာကတော့အခုရှိမှတော့လုံခြုံမှုရှိပါတယ်ဘာဆိုတော့သူတို့မရှိတော့လုံခြုံမှုရှိတော့တယ်အရင်ကကသူတို့ရှိတဲ့အချိန်ကဘယ်နည်းလာတက်မလဲဘယ်နည်းလာခွဲမလဲအဲ့လိုစိတ်ကူးနေပါတယ်ဘာဆိုတော့သူတို့ကကိုယ်တိုင်ပြောထားတယ်ကျမတို့
မျိုးတိုင်းရင်သာဥကြော်လှစိန်ကတော့အစိုးရရဲ့ပြန်လည်နေရာချထားရေးပိုင်းနဲ့ပတ်သက်လို့ခုလိုပြောပါတယ
်တိုးထဲမှာနေဒီတိုင်းပဲပြန်ထက်လောက်ပြီးဖြစ်ရင်ပို့ပြီးတော့ဒုက္ခရောက်နိုင်မယ်အဲဒါကြောင့်တို့ကတိုင်းရင်သားနဲ့အရာမောင်တိုက်အတူနေချက်ချင်းနဲ့အာကိုအာထားပေါ့တိုးနဲ့တိုးအာကိုအာထားအဲဒါကြောင့်အဲ့လိုဆောက်ပြည့်တဲ့အခါကျတော့တို့ကလှုပ်ပြပါမယ်ဆိုတော့မှယူရီရှားပြည့်တဲ့နောက်အင်းကြီးပါတဲ့ဆောက်ကိုလှုပ်ပြတယ်နောက်စာနာရေးခါပြည့်တယ
်ကြယုံရင်ကြည်ရွာကမိုဟာမက်အန်နဝါကတော့အစိုးရရဲ့လှုပ်ဆောင်မှုတွေနဲ့ပတ်သက်လို့
အန်တီကက်မရှိတော့ဟိုသွားရေးလာရောအဆင်ပြေလား
အဆင်ပြေပဲကျွန်တော်ရွာတောက်ကန်ကျန်းနဲ့ကျွန်တော်သွားလာပြီးတော့အဆင်ပြေပါ
ဒီမှာရောကလေးတွေရောကျောင်းတွေပါတက်တဲ့လူရောရှိလား
ရှိပါတယ်ကျွန်တော်ပါတယ်ကျောင်းစာသင်နေပါတယ
်စာသင်နေဟိုစာသင်နေသူရောဘာလဲဘလီတွေမှာပဲသင်လ
ားမဟုတ်ပါဘူးကျွန်တော်ဒီစာသင်ကျောင်းမှာပါစာသင်ကျောင်းမှာသင်ပါတယ်
ဟုတ်ပြီးခဲ့တဲ့နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးအေဂျင်စီ USA အကြီးကဲ Matt Green ရဲ့ခီးစဉ်မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးနေကြတဲ့ Rohingya ဒုက္ခသည်တွေပြန်လည်လက်ခံရေးမှာသူတို့ရဲ့အခွင့်အရေးနဲ့လုံခြုံရေးအတွက်အာမခံချက်ပေးဖို့တောင်းဆိုခဲ့ကြတယ်လို့ဆိုထားပါတယ်။ဒေသခံမွတ်စလင်တွေကတော့သူတို့ကိုသူတို့ Rohingya လို့သတ်မှတ်သုံးနှုန်းနေကြပေမဲ့မြန်မာအစိုးရကတော့ဒီအသုံးအနှုန်းကိုလက်မခံပါဘူး။မောင်တော်မျိုးမဈေးမှာအလုလုနေတဲ့ရွှေစားကြီးရွာက အသက်50ကျော်အရွယ်ဣဆတ်ဆိုသူကတော့သူတို့ရက်တီနေထိုင်နေရတဲ့လက်ရှိဘဝကိုအခုလို VOE ကိုပြောပြလာတာပ
ါဒီမှာဘုရားရှိမနေကဆရှိမသူတို့ကကျွန်တော်ကိုကောက်ပြီးတယ်
အော်ဟုတ်ပြီ။အဲသူတို့ဘက်ကနေပြီးတော့မဟုတ်အငယ်တို့ဘာမလို့ရအောင်ဘာမလို့ရအောင်ဘယ်မသွားအောင်အဲ့လိုတားတာမျိုးရှိတယ်။
မရှိဘူး
။မရှိဘူး။အဆင်ပြေတယ်ပေါ့အကုန်လုံး။
အဆင်ပြေ
။ဟုတ်ပါပြီ။ဟုတ်။ဟိုအခုကောဒီမှာရှိရကလေးတွေရောအကျောင်းပညာရေးအဆင်ပြေ
။အဆင်ပြေ
။ဟုတ်ဘယ်ဒီမှာအကျောင်းသွားတက်ကြရလဲ
။ကလေးတဲ့နဲ့အထက်တဲ့ရှင်။ဟု
တ်အကျောင်းတက်ရတ
ယ်။ကျောင်းတက
်။ဖွံ့ဖြိုးရေးကိုဗဟိုကနေတေချာချက်မှတ်လုတ်ကင်နေတာမို့တိုးတက်မှုတွေရှိနေပေမဲ့အဲ့ဒီဒေတာမှာနေထိုင်နေကြတဲ့မတူညီတဲ့လူမှုအဖွဲ့တွေခြားကယုံကြည်မှုတိုးတက်အောင်ကိုတော့အစိုးရဘက်ကလုပ်နိုင်စွမ်းမရှိသေးပါဘူး။တစ်ဖက်နဲ့တစ်ဖက်အကြောက်တရားတွေကကြီးစိုးလျက်ရှိပြီးမတူညီတဲ့လူမှုအဖွဲ့တွေခြားအဆက်ဆံတွေကအတော်လေးတွေးအိပ်နေရကို VOA သတင်းတောက်တွေတွေ့ရှိခဲ့ရပါတယ်ရှင်
။မမေခတ်သွားရောက်သတင်းယူထားတာပါ။အခုတော့အပတ်စဉ်တင်ဆက်ပေးနေကြမြမရေးဆွေးနွေးခန်းစီစဉ်ကိုနားဆင်ကြရပါမယ်။မြမနိုင်ငံငင်းငင်းအတွက်အရက်ဖက်လူမှုအဖွဲ့စည်းတွေဘက်ကထဲထဲဝင်ဝင်ပါဝင်ခွင့်မရပဲအကန့်အသတ်တွေရှိနေတယ်လို့ကချင်ငင်းကြီးကွန်ရက်အဖွဲ့တာဝန်ခံဒေါခွန်ဂျာကပြောပါတယ်အမေရိကန်ပြည်ထောင်စုကိုခေတ္တရောက်ရှိခိုက်မှာဒေါခွန်ဂျာကို VOA Studio မှာကိုညံဝင်းအောင်ကတွေ့ဆုံမေးမြန်းထားပါတယ်ရှင
်ကချင်ပြည်နယ်မှာအခုဆိုရင်ကြောပြန်စစ်ပွဲတွေပြန်ဖြစ်လာတာပေါ့နော်အဲ့တော့ဒီကျွန်တော်မြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေအကြည့်ရင်ရခိုင်ပြည်နယ်ဘက်ကအရေးကိစ္စတွေပြီးတော့အခုကချင်ပြည်နယ်မှာစစ်ကပြန်ပူလာသလိုဖြစ်လာတယ်။အဲ့တော့ဒေါခင်ဂျာတို့ရဲ့ဒီအရက်ဖက်လူမှုအဖွဲ့အစည်း CSO တွေအနေနဲ့ကဒီစစ်ပွဲတွေရစဲရေးကိစ္စနဲ့ပတ်သက်ပြီးတော့ဟာလာဘယ်လိုမျိုးဆောင်ရွက်နေတာရှိပါလဲ။ဘယ်လိုအပိုင်းတွေမှာရှိပါလဲ
။အခုချိန်မှာတော့ဒီအရက်ဖက်အဖွဲ့အစည်းတွေနေနဲ့လောက်ကင်ဆောင်ရွက်နိုင်တဲ့အတိုင်းအတာပမာဏအင်မတန်နည်းပါတယ်။ရဖွဲ့ဖက်ဖွဲ့အဖွဲ့အစည်းတွေတို့အနေနဲ့စုပေါင်းပြီးတော့မှဒီ statement တွေထုတ်ပြီးတော့မှတက်ဆိုင်ရာဒီဌာနတွေကိုပို့ပေးတာလောက်ပဲရှိပါတယ်ရှင်ဒီထက်ပို့ပြီးလှုပ်ဆောင်နိုင်မှုအတွက်လည်းလမ်းကြောင်းကတော့မရှိဘူးဆိုတော့မြင်ရပါတယ်ရှင
်အဲ့တော့ဒေါခွန်ဂျာတို့ရဲ့ဒီဟလာအထူးသဖြင့်ကချင်တိုင်းသားတွေရဲ့ရဖွဲ့လူအဖွဲ့အစည်းတွေအနေနဲ့ဟလာပြည်နယ်အစိုးရကိုပဲဖြစ်ဖြစ်ဘဟုပြည်ထောင်စုအစိုးရကိုပဲဖြစ်ဖြစ်ချင်းကပ်ပြီးတော့မှဒီစစ်ပွဲကြီးငင်းဟိုရစဲကိစ္စဟလာဒီဒုက္ခတွေဒီကိစ္စဖြည့်ရှင်းမှုဘယ်လိုမျိုးချင်းခတ်ဆောင်ရမှုတွေရောမလုပ်ဘူးလားခင်ဗ
ျဒီအမျိုးတွေကိုလှုပ်ဆောင်နေတာကတော့တောက်လျှောက်လှုပ်ဆောင်နေပါတယ်2017ကတည်းကနေပြီးတော့မှကျမတို့ဒီပြည်နယ်အစိုးရနဲ့တော့၎င်းပြည်ပြည်ထောင်စုအစိုးရလို့ပြောတဲ့အခါမှာတက်ဆိုင်ရာဝန်ကြီးဌာနဒါမှမဟုတ်လို့ရှိရင်လည်းဒီငင်းချင်းရင်းနဲ့ပတ်သက်ပြီးလှုပ်ဆောင်နေတဲ့ဒီဌာနတွေနဲ့ကျမတို့ဒီချိတ်ဆက်ပြီးတော့မှဒီအပူပေါင်းလှုပ်ဆောင်တဲ့ကဏ္ဍလည်းရှိတယ်လို့တစ်ဖက်ကနေပြီးတော့မှဖိအားပေးတွန်းအားပေးတဲ့ပုံစံမျိုးနဲ့ဖြစ်အောင်စန္ဒဖော်ထုတ်တဲ့လုပ်ငန်းတွေမျိုးကိုလည်းကျမတို့လုပ်ခဲ့ကြပါတယ်ရှင်ဥပမာဆိုလို့ရှိရင်တော့2015မတိုင်ခင်မှာဆိုရင်ဒီကျမတို့ဒီ MPC ကိုစာပို့တာမျိုးတစ်ဖက်ကနေလည်းတိုင်းဒေသလမ်းနဲ့ကိုင်အဖွဲ့အစည်းတွေပဲဆိုလို့ရှိရင် UNFC ကိုတွားပြီးတော့မှကျမတို့ advocacy လုပ်တာမျိုးတွေ lobby လုပ်တာမျိုးတွေအကြိမ်ကြိမ်များစွာလုပ်ခဲ့ပါတယ်သို့တော်လည်းပဲအရင်ဒီ2016ရဲ့နောက်ပိုင်းမှာတော့ကျမတို့ဒီလိုလုပ်နိုင်မှုအခွင့်အလမ်းတွေဟာအင်မတန်နည်းပါးသွားပါတယ်ဘာဖြစ်လို့လဲဆိုရင်တော့အရင်တုန်းက MPC မှာလုပ်နိုင်တယ်လို့အခုချိန်မှာ NRPC မှာကျတော့ဒီဒန်းတူလုပ်နိုင်မှုအတွက်ကျမတို့ဘယ်သူ့ကိုဆက်သွယ်ဆောင်ရွက်ရမလဲဆိုတာတောင်မှဒီဒီ contact point ကိုတောင်ပျောက်နေသလိုဖြစ်နေပါတယ်။တပြိုင်နက်တည်းမှလည်းပဲဒီ21ရာစုပင်လုံး process ကနေပြီးသွားမယ်ဆိုရင်လည်းပဲခုချိန်မှာတော့ဒီအားကတော့ showcase တစ်ခုလိုဖြစ်နေတဲ့အခါကြီးရောက်စွာဒီစစ်ရဲဆဲမှုတွေကိုတားဆီးနိုင်ဖို့အတွက်အထိလွှမ်းမိုးနိုင်မှုမရှိဘူးဆိုတာကိုတွေ့ရပါတယ်ရှင့်။နောက်တပြိုင်နက်တည်းမှတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းလို့ပြောတဲ့အခါမှာ UNFC ကတော့မရှိတော့တဲ့လောက်ကိုဖြစ်လာတဲ့အခါမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းအားလုံးကိုဦးတည်ပြီးကျမတို့ advocacy လုပ်ရမယ်ဆိုရင်ဘယ်ကိုတွားလုံးရမလဲဆိုတဲ့ contact point ကဒီဆုံးမတစ်ခုကတော့ပျောက်ဆုံးနေတယ်လို့ဖြစ်နေပါတယ်။ဒါကြောင့်မို့လို့အရက်ဖက်အဖွဲ့အစည်းတွေအနေနဲ့အခုချိန်မှာလုပ်နိုင်တာဆိုရင်ဒီ statement ဝိုင်းထုတ်တာမျိုးစန္ဒဖော်ထုတ်တာမျိုး open letter ရေးတာမျိုးဒီလောက်ပဲလှုပ်ဆောင်နေပါတယ
်။အဲ့တော့ဒီဟလာစစ်ပွဲတွေအဓိကကချင်ပြည်နယ်မှာဖြစ်နေရတာကတချို့ဝေဖန်သုံးသပ်သူတွေပြောတာကတယံစာတကြောက်လို့ပြောတယ်။အဲ့တော့တမရော်ဘက်ကရောဒီကချင်လက်နက်ကင်အဖွဲ့ကရောတကယ်ပဲဒီတယံစာတတွေပေါ်မှာပို့ပြီးတော့အာယုံစိုက်နေတာမို့လို့ဒီစစ်ပွဲတွေကတကယ်ဖြစ်နေတာပါ
အခုချိန်မှာကြည့်မယ်ဆိုရင်တယံဇာတလို့ပြောလို့ရှိရင်ထဲ့သွင်းစဉ်းစားဆရာတောင်မလို့တော့ဖြစ်နေပါတယ်။ဘာဖြစ်လို့လဲဆိုရင်ထိမ့်ချုံမှုတွေကတော့အကုန်လုံးရှိပြီးသားဖြစ်နေပြီလို့ယူဆရတယ်။သို့တော်လည်းပဲဒီတယံဇာတဟာဒီအကြောင်းရင်းတွေအများကြီးထဲကတစ်ခုလောက်ပဲဖြစ်နိုင်ပါတယ်။တခြားအကြောင်းရင်းတွေများစွာရှိပါသေးတယ်။ဥပမာဆိုရင်ဒီတစ်ခေါက်မှာဒီတိုက်ပွဲဖြစ်သွားတဲ့ဖကတ်မြို့နယ်မိုးကောင်းမြို့နယ်ပြီးလို့ရှိရင်တနိုင်းမြို့နယ်တွေကိုကြည့်လိုက်မယ်ဆိုရင်တရုတ်ရဲ့ဒီ Belt and Road စီမံကိန်းတွေပေါ့ဒီလမ်းကြောင်းတွေစီမံကိန်းတွေနဲ့ပတ်သက်ပြီးတော့မှဆိုလို့ရှိရင်လည်းဓာတ်ရိုက်ထိဆက်နေတာကိုတွေ့ရပါတယ်။ဘာဖြစ်လို့လဲဆိုရင်ကျမတို့ကချင်ပြည်နယ်ဟာအဲလူဦးရေအများကြီးရှိတဲ့တရုတ်နိုင်ငံနဲ့အိန္ဒိယနိုင်ငံနှစ်ခုစလုံးကိုကုန်လမ်းကနေပြီးတော့မှအတူဆုံးဆက်သွယ်ပေးနိုင်တဲ့လမ်းကြောင်းဖြစ်နေပါတယ်။နေရာဒေသတစ်ခုဖြစ်နေတယ်။အခုတိုက်ပွဲဖြစ်တဲ့နေရာတိုင်းဟာအဲ့ဒီလမ်းကြောင်းပေါ်မှာမလွတ်မကင်းဖြစ်နေတဲ့နေရာတွေပဲဖြစ်နေပါတယ်ရှင့်။ဒါကြောင့်မို့လို့ဒီတရုတ်နိုင်ငံရဲ့ဒီအဲလှုပ်ရှားမှုတို့ရဲ့ရင်းနှီးမြှုပ်နှံမှုတို့ရဲ့စိတ်ပါဝင်စားမှုကိုကျမတို့မေ့ထားလို့မရပါဘူးရှင့်။အဲ့တော့နောက်ဆုံးကြည့်လိုက်မယ်ဆိုလို့ရှိရင်တော့ဒါအကြောင်းရင်းနေအမျိုးမျိုးကြောင့်ဖြစ်တယ်။သို့တော်လည်းပဲနောက်ဆုံးမိမိတို့ရဲ့နိုင်ငံတော်အစိုးရကသာဆန္ဒရှိတယ်ဆိုရင်တော့ဖြေရှင်းလို့ရတဲ့ပြဿနာတစ်ခုဖြစ်တယ်လို့လည်းမြင်ပါတယ်ရှင့
်။အဲ့တော့ဟိုတချို့ကဝေဖန်သုံးသပ်တာတွေတော့ရှိပါတယ်ဒီ NLD အစိုးရကတက်မတော်ပေါ်ကိုဩဇာမညောင်းတဲ့အတွက်ကြောင့်မို့လို့ပေါ့လေ။အဲဒီစစ်ပွဲတွေကဆက်ရှိနေရတဲ့ဆိုပြီးတော့ဟိုတချို့တိုင်းသားလက်နက်ကိုင်နိုင်ငံရေးခေါင်းဆောင်တွေအားလုံးကျွန်တော်တို့ဖြေချမှုတာရှိပါတယ်။ဆိုတော့လက်တွေ့အခြေအနေမှာစစ်ပွဲတွေတကယ်ရပ်သွားဖို့ကအဓိကဘလို့အချက်တွေကိုဖြေရှင်းရနိုင်တယ်လို့မြင်မိပါသလဲ
။တကယ်တမ်းကတော့ဒီဖြေရှင်းမှုအတွက်ဆိုရင်တော့တတ်မတော်ပြင်းတော့နိုင်ငံတော်အစိုးရပြီးလို့ရှိရင်တော့တိုင်းသားလက်နက်ကိုင်များအဖွဲ့အစည်းတွေအားလုံးတို့ကိုယ်တိုင်ကိုယ်ကဒီဖြေရှင်းလို့တဲ့ဆန္ဒတစ်ခုရှိမယ်ဆိုရင်တော့ဖြေရှင်းလို့ရပါလိမ့်မယ်။လောလောဆယ်တော့ဒီ2008အခြေခံဥပဒေကိုပဲကျမတို့ဒီ excuse တခုအနေနဲ့အဲညွန်ပြပြီးတော့မှဒီဟာနဲ့ပဲ깟ပြီးတော့မှအာလှုပ်တင်လှုပ်ထိုက်တာကိုမလှုပ်ပဲနဲ့ဒီထားထားလိုက်တယ်ဆိုတာကိုလည်းမြင်တာနေပါတယ်ရှင့်အဲ့တော့ဒီဆန္ဒတခုရှိမယ်ဆိုရင်တော့အကုန်လုံးကို2008အခြေခံဥပဒေအောက်မှာပဲအားလုံးဆွေးနွေးကြမယ်ဆိုရင်တော့အဆင်အပြေဆုံးပဲဖြစ်ပါတယ်ရှင့်အာပြန်ပြီးပြောမယ်ဆိုရင်တော့လေဒီ2008အခြေခံဥပဒေကိုလုံးဝပြုပြင်ပြီးတော့မှဒီအယက်သားအစိုးရရဲ့အောက်မှာတပ်မတော်ကနာခံတဲ့အဲအုတ်ချုပ်ရေးစနစ်မျိုးဖြစ်မှာပဲအဆင်ပြေပါလိမ့်မယ်
အဲ့တော့အခုပြောသွားသလိုပေါ့ရတအစိုးရရဲ့အောက်မှာတမတော်ကဝန်ထမ်းအဖွဲ့အစည်းတရားနေနဲ့လိုက်ပါပြီးတော့ဆောင်ရွက်နိုင်ဖို့တမတော်ရဲ့စိတ်နေသဘောထားရောအဆင်နဲ့အနေထားရှိနေတယ်လို့မြင်မိပါလား
အာလက်တွေ့ကျမတို့ရဲ့ data မှာရှိနေတဲ့ပြဿနာတွေကိုကြည့်မယ်ဆိုရင်တော့ဒီစန္ဒကိုတော့ကျမတို့မမြင်ရပါဘူးရှင်ဒါပေမဲ့လည်းဒီတတ်မတော်လို့ပြောတဲ့အခါမှာ institution ဖြစ်တဲ့အတွက်ကြောင့် institution အနေနဲ့လည်းကျမတို့မူဝါဒဘယ်လိုရေးဆွဲထားတယ်လဲဆိုတာတတ်မတော်ဘက်ကပဲသိနိုင်မယ်လို့ယူဆပါတယ်သို့တော်လည်းပဲဒီ institution တွေထဲမှာဥဆောင်နေတဲ့ဒီခေါင်းဆောင်တယောက်ချင်းစီရဲ့စိတ်စန္ဒအပေါ်မှာလည်းအများကြီးမူတည်တယ်လို့ယူဆပါတယ်ရှင်ဘာဖြစ်လို့လဲဆိုရင်တော့နိုင်ငံအများကြီးထဲမှာလည်းဒီလိုမျိုး institutionalize ဖြစ်နေပြီးသားဒီတတ်မတော်တွေအများကြီးရှိပါတယ်ဒါမဲ့တို့ရဲ့အုပ်ချုပ်သူတွေဆန္ဒပေါ်မှာမူတည်ပြီးစစ်ပွဲနဲ့ငြိမ်းချမ်းရေးတွေဖြစ်ပွားခဲ့တဲ့တာတကတွေအများကြီးရှိပါတယ်ရှင်
။အဲတော့တက်မတော်ကတော့ပြောလို့ပြောတာရှိပါတယ်။ဒီနိုင်ငံတော်ကိုသူတို့ကကာကွယ်စောင့်ရှောက်အောင်ပဲပြီးတော့ဒီနိုင်ငံတော်မှာပိုင်ဆိုင်တဲ့အရာတွေဟာနိုင်ငံသူနိုင်ငံသားတွေအားလုံးအတွက်ဖြစ်တာကြောင့်မို့လို့ဒါကိုသူတို့ကကာကွယ်စောင့်ရှောက်ဖို့လိုတယ်။ဒါကြောင့်မို့လို့အဲဒီလိုစစ်ပွဲတွေဖြစ်လာရတာမျိုးလို့တခါလေပြောတတ်ပါတယ်။အဲဒီတော့ဒီအချက်ပေါ်မှာရောဘယ်လိုသုံးသပ်မိလဲ။
ကာကွယ်မှုလို့ပြောတဲ့အခါမှာပြပရန်ကကာကွယ်မှုတစ်ခုတည်းလိုအပ်တာမဟုတ်ပါဘူးကျမတို့အနေနဲ့ဒီလုံကာကွယ်ရေးလို့ပြောတဲ့အခါမှာကျမတို့လုံခြုံရေးကိုပြောမယ်ဆိုရင်တခြားကဏ္ဍတွေအများကြီးရှိပါတယ်ဥပမာဆိုလို့ရှိရင်တော့ကျမတို့ energy security ဒါမျိုးတွေပဲစဉ်းစားကြည့်ပါဦးပေါ့ဒီပြင်တော့ဒီ food security ဒါတွေအကုန်ကြည့်မယ်ဆိုရင်တော့ကျမတို့ကာကွယ်ဖို့လိုအပ်တာဟာပြပရန်ကကာကွယ်ဖို့လိုအပ်တာထက်ဒီပြည်တွင်းအထက်မှာတကယ်တမ်းရှိနေတဲ့အရာတွေကိုကာကွယ်ဖို့အတွက်ပိုလိုအပ်နေပါတယ်အဲ့တော့လောလောဆယ်မြန်မာနိုင်ငံမှာကာကွယ်ရေးလို့ပြောတဲ့အခါမှာအာယုံစိုက်တာကတော့ဒီတပ်မတော်ရဲ့အခန်းကဏ္ဍနဲ့လက်နက်ကင်ခန္ဓာအခန်းကဏ္ဍတခုကိုပဲကျမတို့ကအာယုံစိုက်ပြီးဒါကိုပဲကြီးထွားအောင်လှုပ်ဆောင်နေတာတွေ့ရတယ်ရှင့်သို့တော်လည်းပဲအခုချိန်မှာလယ်သမားတွေရဲ့လယ်သိမ်းခံနေရတယ်ပြီးရင်တော့တော်တော်များများမြင်နေရတဲ့ဟာစီမံကိန်းရှိတဲ့အခါမှာရွှေ့ပြောင်းပေးနေရတဲ့အတွက်ကြောင့်မို့လို့ဒီနေ့ကျမတို့ပိုင်ဆိုင်ထားတဲ့အရာတွေကိုယ့်ရဲ့ချွေးနှွေးစာနဲ့ပိုင်ဆိုင်ထားတဲ့အရာတွေပါနောက်တနေ့မှဒီကာကွယ်နိုင်ငံတော်ကိုကာကွယ်တယ်ဆိုတဲ့ခေါင်းစဉ်ရဲ့အောက်ထဲမှာကျမတို့ဆုံးရှုံးနိုင်ရမယ့်အခြေအနေမျိုးမှဖြစ်နေပါတယ်အမှခံချက်မရှိပါဘူးဒါဟာကျမတို့တကယ်တမ်းကာကွယ်တယ်လို့မဆိုလို့နိုင်ဘူးပါရှင်
အဲ့တော့လက်တွေ့အခြေအနေကိုပြန်ကြည့်ရင်ဟုတ်လားဒီရိုဟင်ဂျာအရေးရခိုင်အရေးကိစ္စတွေဟာလားနိုင်ငံတကာမှာမြန်မာနိုင်ငံအစိုးရကဖိအားဖိအတော်လေးခံရပါတယ်ဆိုတော့ဒီလိုအခင်းချင်းတွေအနေငယ်ငြိမ်သွားတဲ့အခြေအနေမှာကချင်ဒေသမှာအခုတကြောပြန်စစ်ပွဲတွေဖြစ်လာတာကျွန်တော်သတိပြုမိပါတယ်ဆိုတော့ဒီတပ်မတော်ကဟာလားဒီနိုင်ငံရေးအရာပေါ့နော် မြန်မာနိုင်ငံကရှေ့ကိုပြည်ဝင်ပြောင်းလဲရေးမှာနိုင်ငံအရာရှေ့ဆက်ဟိုချောချောမွေဟိုသွားနိုင်အောင်လို့အဲသူတို့ကဒီပေါ်မှာတိတ်ပြီးတော့လိုက်ပါဆောင်ရွက်လိုတဲ့ဆန္ဒဟိုမရှိတာမျိုးလို့ပြောနိုင်ပါလား
အာကျမအနေနဲ့ကတော့ကချင်စစ်ပွဲကတော့ဒီ2017ဇွန်လမှာစတင်တာဖြစ်ပါတယ်ရိုဟင်ဂျာအရေးကြတော့2012ဇွန်လမှာပြန်လည်ပြီးတော့မှကြီးထွားလာတဲ့ပြဿနာဖြစ်တယ်အဲ့တော့ဒီနှစ်ခုဟာတစ်ခုဘက်မှာနည်းနည်းအားသာလာတိုက်ပွဲများလာရင်နောက်တနေရာမှာနည်းနည်းအေးတယ်နောက်တနေရာမှာနည်းနည်းအေးတဲ့အချိန်မှာနောက်တနေရာမှာပြန်ဖိတိုက်တယ်ဒါတလက်စီလှုပ်ဆောင်နေတာပေါ့နော်ဒါကိုကျမတို့သတိပြုမိကြပါတယ်ဒါပေမဲ့ဒီပတ်တန်ကိုကြည့်မယ်ဆိုလို့ရှိရင်တော့ဒီမြန်မာနိုင်ငံမှာနှစ်ပေါင်းများစွာသုံးဆွဲပြီးသားပြည်တော်အောင်မြင်ပြီးသားပတ်တန်တစ်ခုလို့ဖြစ်နေတယ်ဥမာဆိုရင်တော့1990ကျော်မှာကျမတို့ကချင်ဒေသမှာ AACC ကျမတို့ KIO အပါအဝင် AACC နေထိုင်နိုင်ခဲ့ကြပါတယ်ပြည်တော်ဒီnational convention ပေါ့အဲ့အချိန်တုန်းကဒီခြေခံဥပဒေကိုရင်းနေခဲ့ကြပါတယ်အဲ့ဒီအချိန်မှာကရင်ဒေတာနဲ့အခြားသောတိုင်းရင်းသားဒေတာတွေမှာအများကြီးတိုက်ခိုက်ခံခဲ့ကြရပါတယ်အဲ့တော့တလှည့်စီပေါ့ပြီးတော့အဲ့ဒီကာလအတွင်းမှာကျမတို့မြန်မာပြည်အတွင်းမှာဒီဒီမိုကရေစီအရေးအတွက်လှုပ်ရှားတဲ့လူတွေနည်းနည်းအားကောင်းလာရင်နေဆက်မှာတိုက်ပွဲဖြစ်တဲ့အခါမှာကျမတို့ဒီအာယုံတွေကအများအန်ကွဲပြားသွားတယ်ပေါ့အခုချိန်မှာနေပါလဲပဲဒီပတ်တာမျိုးပဲပြန်တွေ့တယ်နေရကွာသွားတယ်ပြီးတော့ဒေတာကွာသွားတယ်အချိန်ကွာသွားတယ်ဥဆောင်သူတွေကွာသွားတာပဲရှိပါတယ်ရှင
်ဟုတ်ကဲ့အဲ့တော့တချင်းတခါတော့ကကြတော့ဒီကချင်းလက်နက်ကင်တိုင်းသားတွေနဲ့ဆိုးရဆိုတာထက်ဒီတက်မတော်ပေါ့လေဘာလို့ပြောညှိနှိုင်းနိုင်ခဲ့တယ်ညဉ့်ညံရေးအခြေအနေတခုကိုထိန်းထားနိုင်ခဲ့တယ်အဲ့တော့ဒီဟာမျိုးတွေကပြန်မဖြစ်လာနိုင်တော့ဘူးလားဘာတွေကလိုအပ်ချက်ဖြစ်နေပါသလဲ
ပြန်ဖြစ်လာနိုင်ပါတယ်ဆန္ဒရှိတယ်ဆိုရင်တော့ပြန်ပြီးတော့မှလှုပ်ဆောင်လို့ရပါတယ်ဒါပေမဲ့ဒီ KIO အနေနဲ့ကျမမြင်တာကတော့ပါဝင်နိုင်ဖို့ဆိုလို့ရှိရင်တော့သူ့အနားမှာရှိနေတဲ့မိတ်ဆွေတွေပါခေါ်မှရမယ့်အခြေအနေမျိုးဖြစ်ပါတယ်အဲ့တော့ဥပမာဆိုရင်တော့ဒီချမ်းပြည်နယ်မြောက်ပိုင်းကိုကြည့်ရအောင်မြန်မာနိုင်ငံမှာရှိတဲ့135မျိုးဆိုပြီးမှအတိအမှတ်ပြုထားတဲ့လူမျိုးတွေထဲက40ရာခိုင်နှုန်းလောက်ကအဲ့ဒီဒေသမှာနေထိုင်တာဖြစ်တယ်ပြီးရင်တော့တိုင်းရင်းသားလက်နက်ကိုင်တွေထဲက active ဖြစ်တယ်လို့ပြောတဲ့အဖွဲ့တွေအားလုံးကအဲ့ဒီနေရာမှာရှိနေတယ်အဲ့တော့ဒီအခြေအနေမျိုးမှာအကယ်၍ KIO ကလက်မှတ်ထိုးသွားပြီးတော့မှဘေးနားမှာရှိနေတဲ့မိတ်ဆွေအဖွဲ့အစည်းတွေလက်မှတ်မထိုးထားဘူးလက်မှတ်ထိုးခွင့်မရဘူးဆိုလို့ရှိရင်အဲ့ဒီအခြေအနေမှာတကယ်တမ်းဖြစ်ပွားမဲ့ conflict ပေါ့ဒီပြဿနာဟာဒီ KIO နဲ့တတ်မတော်လည်းမဖြစ်နိုင်တော့ဘူးအဲတတ်မတော်နဲ့ပြီးရင်တခြားအဖွဲ့အစည်းတွေလည်းမဖြစ်နိုင်တော့ဘူးအဲ့ဒီဒေသမှာရှိနေတဲ့ signatory နဲ့ non signatory ပေါ့လက်မှတ်ထိုးတဲ့အဖွဲ့နဲ့လက်မှတ်မထိုးတဲ့အဖွဲ့တွေကြားထဲမှာပဲတိုက်ပွဲတွေပြင်းထန်လာမယ်လို့မြင်တယ်ဘာဖြစ်လို့လဲဆိုရင်တော့အဲကျမတို့ဒီနယ်မြေအခြေအနေမှာကြည့်မယ်ဆိုရင် KIO တက်အုပ်ဆုံးနေရာအုပ်ဆုံးတဲ့နေရာပြီးရင်တော့ဒီရှမ်းတက်ပလောင်တက်ဆိုပြီးမှတိတန့်ခွဲခြားတာမရှိဘူးနေရာရောချက်နေတာရှိတယ်ပြီးရင်တော့ဒီရှမ်းရွာကချင်ရွာဒီပလောင်ရွာတွေဓာတ်တွေဟာအတူတကွရောချက်နေတာဖြစ်တယ်ရှမ်းရွာနဲ့နီးတဲ့နေရာရှမ်းတက်ရှိမယ်ကချင်ရွာနဲ့နီးတဲ့နေရာမှာကချင်တက်ရှိမှာပဲဒီလိုအခြေအနေမျိုးတွေမှာတစ်ဖွဲ့ကလက်မထိုးသွားပြီးတစ်နဲ့အဖွဲ့လက်မမထိုးဘူးဆိုလို့ရှိရင်ရှိနေတဲ့ဒီတိုင်းရင်းသားလက်နက်ကိုင်ချင်းချင်းတိုက်ပွဲဖြစ်တာတင်မကပဲအောက်ခြေမှာရှိနေတဲ့ရွာသူရွာသားတွေကြားထဲမှာတောင်စစ်ဝမ်းကွဲပြားမှုဖြစ်ပြီးမှဒီ communal conflict ပုံစံမျိုးဖြစ်သွားမှာကိုကျမတို့အင်တန်ဆိုးဝင်နေပါတယ
်အဲ့တော့ဒီ NLD အစိုးရကနောက်ထပ်သက်တမ်းနှစ်နှစ်ကြာပါသေးတယ်အဲ့တော့ NLD အစိုးရဒီသက်တမ်းအတွင်းမှာငြင်းငြင်းရေးတကယ်ရမယ်လို့ဒေါက်ခွန်ကြာခန့်မှန်းမိပါပါ
အကယ်၍များဆောင်ရွက်မယ်ဆိုရင်တော့ရနိုင်ပါတယ်သို့တော်လည်းပဲအခုချိန်ထိဒီအားလုံလောက်တဲ့အားစိုက်ထုတ်မှုကိုကျမတို့မမြင်ရပါဘူးဒါပေမဲ့ NLD အစိုးရကိုကျမတို့တောင်းဆိုချင်တာကလည်းဒီနှစ်ကာလလက်ကျနှစ်ကာလအတွင်းမှာဒီ landmark အနေနဲ့ထိထိရောက်ရောက်ဆောင်ရွက်သွားဖို့အတွက်ဘာများရှိပါသလဲပေါ့အခုချိန်မှာတော့ကြည့်မယ်ဆိုလို့ရှိရင်တော့ဒီကျမတို့ဘယ်အရာမှမထိထိရောက်ရောက်ဒီ landmark ဖြစ်အောင်ကင်တွယ်ဆောင်ရွက်နိုင်တာမတွေ့ဘူးအဲလှုပ်ဆောင်ဖို့အတွက်အစီအစဉ်ရှိတာကိုလည်းမတွေ့ရတဲ့အခါမှာကျမတို့လည်းနည်းနည်းတော့စိတ်သက်ကြပါတယ်ဒါပေမဲ့လက်ရှိအခြေအနေမှာ NLD အစိုးရဟာ65ရာခိုင်နှုန်းလောက်တော်ဒီလွတ်တော်နေရာကိုပိုင်ဆိုင်ထားတာဖြစ်တဲ့အတွက်ကြောင့်မို့လို့တကယ်တမ်းလုပ်မယ်ဆိုရင်လှုပ်ဆောင်လို့ရပါတယ
်ဟုတ်ပါဘူ
းကိုညံဝင်းအောင်တွေ့ဆုံမေးမြန်းထားတာပါ VOA မြန်မာပိုင်းရဲ့တင်းငွေညဘက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ဒုတိယပိုင်းနိုင်ရွက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ပြည်တွင်းသုံးသက်ချက်မြမပြည်မြောက်ပေးစာများကဏ္ဍနဲ့ကဘာတလွားထူးခြားစံပြအစီအစဉ်တွေကိုနားဆင်ရပါမယ်ရှင
် VOA မြမပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။အခုမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။VOA ရဲ့တနင်္ဂနွေနေ့ညပဲအစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ25 kHz 15953ည၊လိုင်းဒိုမီတာ32 kHz 11803ညနဲ့လိုင်းဒိုမီတာ51 kHz 9339တို့အပြင်လိုင်းလက်မီတာ190 kHz 1505တို့ကနေဆက်ပြီးထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းနာယူဝက်အတွင်းပြည်ရင်းသုံးသက်ချက်နဲ့အတူမြန်မာပြည်မှပေးစာများကဏ္ဍမှာအဖေများနဲ့အထူးစီစဉ်တဲ့ကဘာတလားထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်သွားမှာဖြစ်ပါတယ်။ခုရင်ဆုံးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်ကိုနားဆင်ရပါမယ်။ဒီဘက်မှာတော့တင်ကြားမှုဘာသာစကားပြဿနာဘလို့အပြေရှာကြမလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါ။မတ်အင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ
်။ပြီးခဲ့တဲ့ဇော်လ၁၂ရက်နေ့ကပြည်တော်စုလွှတ်တော်မှာအမျိုးသားပညာရေးမူဝါဒကော်မရှင်ရဲ့6လတာကာလအတွင်းလုပ်ငန်းဆောင်ရွက်မှုအစီရင်ခံစာတရားတင်သွင်းပြီးနောက်ပိုင်းရက်တွေမှာအစီရင်ခံစာပါအကြောင်းအရာတွေကိုအမတ်တွေကြေကြေပြတ်ပြတ်ဆွေးနွေးကြပါတယ်။စိတ်ဝင်စားဖို့ကောင်းတာကအဲ့ဒီအစီရင်ခံစာပါအခြေခံပညာအထက်တန်းအဆင့်တွင်သင်ကြားမှုဘာသာစကားသတ်မှတ်အသုံးပြုရေးဆိုင်ရာရွေးချယ်နိုင်သည့်မူဝါဒများဆိုတဲ့နောက်ဆုံးအခန်းဖြစ်ပါတယ်။အဲ့ဒီအခန်းမှာမြန်မာနိုင်ငံမှာနှစ်ပေါင်း30ကျော်ကျင့်သုံးလာခဲ့ပြီဖြစ်တဲ့အခြေခံပညာအထက်တန်းမှာသင်ကြားဓာတုဗေဒ၊ဇီဝဗေဒနဲ့ယူဘဗေဒဘာသာရပ်တွေကိုအင်္ဂလိပ်လိုသင်ကြားတာအကျိုးရှိမရှိလေ့လာဆန်းစစ်တင်ပြထားပါတယ်အစီရင်ခံစာမှာတော့ခြေခံပညာအထက်တန်းမှာအဲ့ဒီဘာသာတွေကိုအင်္ဂလိပ်လိုသင်ကြားတာဟာအကျိုးလဲလုံးဝမရှိကျောင်းသားကျောင်းသူတွေလည်းလုံးဝတက်မြောက်ခြင်းမရှိဘူးဆိုပြီးဖြစ်ပါတယ်ဒါကိုအစိုးရဘက်ကပြန်သုံးသပ်ပြင်ဆင်နိုင်မဲ့နည်းလမ်းတွေအစိုးပြုတင်ပြထားတာမို့မြမပညာရေးနဲ့ပတ်သက်ရင်စိတ်ဝင်စားဖို့အလွန်ကောင်းတဲ့ပြဿနာကြီးတရဖြစ်နေပါတယ်ခုဒီပတ်အဲ့ဒီပြဿနာအကြောင်းလေ့လာတင်ပြသွားပါမယ်
လွန်ခဲ့တဲ့နှစ်ပေါင်း30ကျော်အာနာရှင်ဦးနေဝင်းလက်ထက်1985မတိုင်ခင်ကအခြေခံပညာအထက်တန်းအဆင့်ရဲ့တင်ချာဓာတုဗေဒ၊ဇီဝဗေဒ၊ယူပဗေဒနဲ့ဘောဂဗေဒဘာသာရပ်တွေရဲ့ကျောင်းသုံးပြထန်းစာအုပ်အားလုံးမြန်မာဘာသာနဲ့ဖြစ်ပြီးမြန်မာဘာသာနဲ့ပဲတင်ကြားသင်ယူခဲ့ကြပါတယ်။စာမေးပွဲကိုလည်းမြန်မာဘာသာနဲ့ပဲစစ်ဆေးတာပါ1985ခုနှစ်မှာတော့အဲ့ဒီတိတ်ပံဘာသာရပ်တွေနဲ့ဘောဂဗေဒကိုအင်္ဂလိပ်ဘာသာနဲ့သင်ကြားမှုစတင်ခဲ့ပါတယ်။ပြဋ္ဌာန်းစာအုပ်ကလည်းအင်္ဂလိပ်ဘာသာနဲ့ဖြစ်လာတယ်လို့ဆောင်မွေးပွဲမေးခွန်းတွေမှာလည်းအင်္ဂလိပ်ဘာသာနဲ့ပဲစစ်ဆေးတာပါ။ဒါဟာသင်ယွန်းညွန့်တဲ့အရာအစစ်မြင့်တယ်လို့ထင်မြင်ယူဆစေချင်တာ။ကျောင်းသားတွေအဲ့ဒီဘာသာရပ်တွေကိုနိုင်ငံတကာနီးတူအစစ်မြင့်မြင့်တက်မြောက်စေချင်လို့ပြောင်းလဲရတာလို့မှန်းဆရပါတယ်။1995ခုနှစ်ရောက်တော့ဘောဂဗေဒဘာသာရပ်ကိုမြန်မာလိုပြန်ပြီးတင်ပါတယ်။လက်ရှိလွှတ်တော်ထဲမှာအဲ့ဒီအစီရင်ခံစာတင်ခဲ့သူတွေကတော့1985ခုနှစ်ကတည်းကစခဲ့တဲ့အဲ့ဒီဘာသာရပ်တွေကိုအင်္ဂလိပ်ဘာသာနဲ့တင်ကြားတာနှစ်ပေါင်း30ကျော်ကြာလာတဲ့ဒီကနေ့ထက်တိအောင်မြင်နေမအောင်မြင်ဘူး။အားနည်းချက်တွေရှိနေသလားမရှိဘူးလား။စသဖြင့်တင်းချာချာပြန်ပြီးစမ်းစစ်တာမျိုးသူတေသနာလုပ်တာမျိုးတစ်ခါမှမရှိခဲ့ဘူးလို့ဆိုပါရစေ။လွတ်တော်တဲ့ဆွေးနွေးတဲ့အမတ်တချို့ထောက်ပြတာကတော့အဲ့ဒီအချိန်ကအစိုးရဟာအဲ့ဒီလိုအဆင့်မြှင့်လိုက်ပေမဲ့တင်ရိုးကိုတကယ်တက်မြောက်အောင်တင်ပေးနိုင်တဲ့ဆရာဆရာမလုံလုံလောက်လောက်မရှိခဲ့ဘူးလို့ဆိုပါရယ်အဲ့ဒီလိုဘာသာရပ်တွေကိုအင်္ဂလိပ်ဘာသာနဲ့တင်မဲဆိုရင်တင်ကြားမဲ့ဆရာဆရာမတွေဟာအနည်းဆုံး upper intermediate အဆင့်ရှိတဲ့တယ်လို့ဆိုပါရယ်ဒါပေမဲ့တိတ်မကြသေးခင်ကာလအတွင်းရန်ကုန်မြို့က British Council ရဲ့စစ်တမ်းတစ်ခုမှာတော့အဲ့ဒီဘာသာရပ်တွေသင်ကြားနေတဲ့အထက်တန်းပြဆရာဆရာမအများစုရဲ့အင်္ဂလိပ်စာ level ဟာ beginner ဒါမှမဟုတ် elementary အဆင့်လောက်ပဲရှိတယ်လို့ဆိုပါတယ်။အဓိပ္ပာယ်ကတော့အထက်တန်းချောင်းဆရာဆရာမတွေဟာအဲ့ဒီတိတ်ပံဘာသာရပ်တွေကိုအင်္ဂလိပ်လိုသင်ကြားဖို့လုံးဝအဆင့်တန်းမမီဘူးဆိုတဲ့သဘောပါ
။ဒ ဒီလိုနီးနဲ့အင်္ဂလိပ်ဘာသာမတတ်တဲ့ဆရာဆရာမတွေကသိပ္ပံဘာသာရပ်တွေကိုအင်္ဂလိပ်လိုသင်တဲ့အခါငကိုကလေးကမှအင်္ဂလိပ်စာသိမတတ်တဲ့ကျောင်းသူကျောင်းသားတွေဘာမှနားလည်တတ်မြောက်မှုမရှိတာကလည်းစမ်းကြဲတဲ့ကိစ္စတော့မဟုတ်ပါဘူးအချိုးဆက်အနေနဲ့ကျူရှင်ဆရာတွေပေါ်ပေါက်လာတာနဲ့အလွတ်ကျက် delay တွင်ကျယ်မှုဖြစ်လာတော့တာပါပဲအမျိုးသားပညာရေးမူဝါဒကော်မရှင်ရဲ့တင်ပြချက်မှာတော့အထက်တန်းကျောင်းသားကျောင်းသူ60ရာခိုင်နှုန်းကျော်ကျူရှင်ယူရတဲ့အခြေအနေဆက်ရောက်ခဲ့ရတယ်လို့ဆိုပါတယ်စာသင်ခန်းတွေကလည်းပညာသင်ပေးနေတာပညာသင်ယူနေတာဆိုတဲ့ပုံစံမျိုးထက်စာမွေးမှာမေးနိုင်ခြေရှိတာတွေကိုရွေးနှုတ်အမှတ်ရနိုင်ခြေရှိတဲ့မေးခွန်းနဲ့အဖြေတွေကိုလေ့ကျင့်အင်္ဂလိပ်ဘာသာစကားကိုလည်းကောင်းကောင်းမတတ်တော့အဖြေတွေကိုအာကုန်ဆောင်အလွတ်ကျက်တဲ့အခြေအနေရောက်လာတာပါပဲ
အဲ့ဒီကအဲ့ဒီကာလကကျူရှင်ဆရာအများစုကလည်းကျောင်းသားတွေအာကုန်ဆောင်လို့လွယ်အောင်သိပ္ပံဘာသာဆိုင်ရာအကြောင်းအရာတွေကိုကြပြားတွေတချင်းတွေဆက်ပြီးစက်မှတ်ရလွယ်အောင်လုပ်ပေးခဲ့ကြပါတယ်ပညာရေးစနစ်ရဲ့မှားယွင်းတဲ့ policy ကနေပေါ်ပေါက်လာတဲ့အလွတ်ကျပ်ပုံစံကိုမီးလောင်ရာလေပင့်လုပ်ပေးခဲ့ကြတဲ့သဘောပါပဲနောက်ဆုံးဆန်းစစ်ကြည့်လိုက်တဲ့အခါအဲ့ဒီတင်ကြားရေးမူဝါဒကြောင့်ကျောင်းသားတွေအနေနဲ့အင်္ဂလိပ်စာကောင်းကောင်းမွန်မွန်တက်လာခြင်းမရှိသလိုဘာသာရဲ့အပေါ်မှာလည်းကျွမ်းကျင်လာခြင်းမရှိဘဲစာရီတင်ပေမဲ့ပညာမတတ်တဲ့ကျောင်းသားတွေဘဝကျရောက်သွားတယ်လို့လွှတ်တော်အမတ်ဒေါက်တာလှမိုးကပြောပါတယ်။တကယ်တော့1962ခုနှစ်ဗိုလ်ချုပ်ကြီးနေဝင်းကတိုင်းပြည်ကိုစစ်အာဏာသိမ်းအုပ်ချုပ်ပြီးနောက်ပိုင်းစစ်အာဏာရှင်အဆက်ဆက်လက်အောက်မှာမြန်မာနိုင်ငံရဲ့ပညာရေးအဆင့်အတန်းတဖြည်းဖြည်းနှိမ့်ကျသွားရတာဒီကနေ့အချိန်ဘယ်သူမှအငြင်းမပွားကြတော့ပါဘူး။ပညာရေးနှိမ့်ကျသွားရတဲ့အကြောင်းရင်းတွေကိုရှာဖွေရမှာပြဿနာအချက်အလက်ပေါင်းများစွာတွေ့ရမှာဖြစ်တယ်လို့အခုလိုအခြေခံပညာအထက်တန်းမှာတင်ချာနဲ့သိပ္ပံဘာသာရပ်ကိုအင်္ဂလိပ်ဘာသာနဲ့တင်ကြားတာကလည်းကြီးမားတဲ့အကြောင်းအချက်တစ်ခုအနေနဲ့ပါဝင်တဲ့အကြောင်းကော်မရှင်ကတင်ပြတာပါကော်မရှင်ဟာအိန္ဒိယချင်းတရုတ်အိန္ဒိယနဲ့အာဆီယံနိုင်ငံတွေရဲ့ပညာတင်ကြားရေးမှာအသုံးပြုတဲ့ဘာသာစကားဆိုင်ရာပြဿနာတွေကိုလည်းလေ့လာပြီးပူးတွဲတင်ပြခဲ့ပါသေးတယ်တကယ်တော့ကော်မရှင်ကတင်ပြလာတဲ့လက်ရှိပြဿနာဟာအစိုးရအဆက်ဆက်ကသာဘာဆန်းစစ်မှုလေ့လာမှုမှလောက်တာမရှိခဲ့ပေမဲ့ပညာရေးဆိုင်ရာပညာရှင်တွေကြားမှာတော့နှစ်ပေါင်းများစွာငင်းခုန်လာခဲ့တဲ့ပြဿနာတစ်ခုလဲဖြစ်နေပါတယ်။တကယ်တော့ပညာသင်ကြားရေးဆိုတာဟာသင်ကြားမှုပြီးဆုံးလို့လူအဖွဲ့စည်းတဲ့ဝင်ရောက်ရင်အသုံးပြုလို့ရမယ့်အသိပညာအတတ်ပညာတီထွင်ဖန်တီးမှုဝေဖန်ပိုင်းခြားတတ်မှုတွေရသွားအောင်လုပ်ကင်ဆောင်ရွက်ပေးသွားရမယ့်လုပ်ငန်းစဉ်ကြီးတစ်ခုပဲဖြစ်ပါတယ်
။လက်ရှိမြန်မာနိုင်ငံက10တန်းအောင်ဘွဲ့ရတွေအင်္ဂလိပ်စာမတတ်ဘာသာရပ်မကျွမ်းကျင်သင်ထားတဲ့ပညာတွေကလည်းလူမှုဝန်ကျင်မှာအသုံးပြုလို့မရခဲ့ဘူးဆိုရင်အဲ့ဒီပညာရေးစနစ်ကိုလေးလေးနက်နက်ပြန်စဉ်းစားဖို့လိုအပ်နေပါပြီ။ကော်မရှင်ကတော့ခြေကံပညာထက်တန်းမှာသင်ချာနဲ့သိပ္ပံဘာသာရပ်တွေကိုနှစ်ပေါင်းများစွာအင်္ဂလိပ်လိုသင်ကြားနေတဲ့ကိစ္စဟာမိဘတွေ၊ကျောင်းသားကျောင်းသူတွေ၊ဆရာဆရာမတွေအပေါ်မှာသက်ရောက်မှုအလွန်ကြီးမားတဲ့မူဝါဒရေးရာဆိုင်ရာပြဿနာကြီးဖြစ်နေလို့အစိုးရတာဝန်ရှိသူတွေအနေနဲ့မြန်မာနိုင်ငံရဲ့ပဂရိအခြေအနေနဲ့လိုင်လျောညီထွေဖြစ်မဲ့မူဝါဒတစ်ခုကိုသက်ဆိုင်သူတွေနဲ့ကြဲကြဲပြန့်ပြန့်ညှိနှိုင်းဆွေးနွေးချမှတ်ပေးဖို့အကြံပြုထားကြောင်းပ
ါတရင်စာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်ပြီးမှတော့မအေးတန်နာကျော်စီစဉ်တင်ဆက်နေကြမြန်မာပြည်မှပေးစာများခန္ဓာကိုနားဆင်ရပါမယ်ဒီတစ်ပတ်အတွက်တော့အဖေများနေအထူးစီစဉ်ကိုတင်ဆက်ပေးမှာပါရှင်
မထွေပြီးချိုးတင်ဆိုပေမဲ့အနန္တဉာဏ်သာပေးပြီးချောမသိပေမဲ့လေအစင်းမြဲရင်နဲ့ကြည်လူစီမဲစကားများတီရာဖွဲ့အချိန်ပေးကားပေးနာမှမနေနိုင်ပေမဲ့ဘဝပင်လေရင်ကြီးတဲ့မုန်တိုင်းချမ်းလေးစေไหลอยู่สัญเยนเนอาจินอันโลเกวินเอาจอกจามูเมียเยจาโจไตมูเมลีใหญ่เนี่ยปูเลไม่ตั้วออกกาด้วยปีโลกาจันยา
เองล่ะวะสิพากินญาเนี่ยยောက်โลลาเลยมาเลยเนาะพากินเจซุก็พอจู้เดอะทิ้งแมพี่เนี่ยอเมริกันเปียวซุปาวินနိုင်ငံအများပြည့်ရဲ့ဇွန်လတတိယပတ်တနင်္ဂနွေနေ့ကိုဖခင်များနေ့ရဲ့လို့ဂုဏ်ပြုသတ်မှတ်ထားတာပါဒီနေ့တော့ဇွန်လ18ရက်နေ့ဒီကနေ့ဖခင်များနေ့ဖြစ်ပါတယ်
ဖခင်များနေမှာမြန်မာနိုင်ငံနဲ့ကမ္ဘာဒေါ်လာကဗျူရီတိချစ်ပြည်တက်တဲ့နေနဲ့ကိုယ့်ရဲ့ကျေးဇူးရှင်ဖခင်ကိုဖခင်မြတ်တာဖော်ကျူးတဲ့တေးသချင်းလေးတွေနဲ့ဥညွတ်ကြတော့ပြီးတော့ကိုယ့်ရဲ့ဖခင်ကိုပြောချင်တာတွေစာရေးပြီးတော့ပေးပို့လာကြပါတယ်။ကေမောင်လေးရွှေသွေးဆိုတဲ့ Facebook ပေါ်ကတော်ရရှင်ကဂျင်းမမောင်ရဲ့အဖေမြတ်ဝင်တချင်းလေးနဲ့ဖခင်ကိုမြတ်တာလက်ဆောင်ပေးချင်ပါတယ်တဲ့။အချစ်ဆုံးတဲ့အမျက်နိုးဆုံးလူသားဟာအဖေအသက်လောက်ချစ်ရတာလေအဖေအသက်ထက်ချစ်ရတာလေအဖေပါအဖေကျမ်းမာချမ်းသာဓမ္မရင်ဝင်နှမ်းမှာနှွေးထွေးပျော်ရွှင်ပါစေအဖေချစ်တဲ့သားဆိုပြီးတော့သူကရေးလာပါတယ်ဦးချစ်လွင်ကလည်းဂျေမမောင်ရဲ့အဖေမြတ်ဝင်တခြင်းလေးကိုသဘောကျပါတယ်ဒီကနေ့မှာအမတ်တရားထုတ်လွှင့်ပေးဖို့တောင်းဆိုချင်ပါတယ်ဒီတော့မှတီဗီဆန်းရေလုံးချောင်းစီအေးမြစေခဲ့သူအချင်းအပြာပေးဆိုင်ရင်တော့Facebook account ပိုင်ရှင်ကတော့အဖေကတော့အမေနဲ့ကျမကိုထားခဲ့တာခုလာနေဆိုရင်ရှစ်လမြောက်ပါအဖေကိုချစ်တယ်လို့အရင်လည်းသတိရပါတယ်မိမိရဲ့အဖေကျေးဇူးတခြင်းလေးတောင်းဆိုခြင်းပါတယ်တဲ့ဖခင်ကွယ်လွန်သွားတဲ့တမိတယောက်အဖေကျေးဇူးတွေကိုအောက်မေ့သတိရစေဖြစ်ပါလေလို့ဆိုလာတာပါနော်စောလင်းလင်းစိုးဆိုတဲ့တော်ရရှင်ကလည်းမိမိရဲ့ဖဖေကျေးဇူးတခြင်းကိုလွှင့်ပေးပါသူကတော့ကင်းပြင်းနဲ့တန်တောင်ကြီးမျိုးကပါတဲ့ဖေဖေကျမ်းမာပြောရှင်ပါစေအဝေးကဖေဖေကိုအရန်ကိုတတိယနေပါတယ်လို့ဆိုလိုပါတယ်ရှင်ချင်းမစောချိုသိချင်းတွေမပြူအားလေလူအင်းတွေကိုဖြည့်စွန်ပေးကရဲ့တွေ့ချရတဲ့အဝေးရောက်တမီးကြီးဆန္ဒတင်ကစုမွန်တောင်းပေးပါတယ်။အဖေဟာသားလေးယောက်တမီးနှစ်ယောက်ပေါ်မှာအချစ်ကြီးခဲ့တဲ့ဖခင်တစ်ယောက်ပါ။သားတွေပေါ်လည်းအချစ်မရောခဲ့သလိုတမီးတွေပေါ်မှာလည်းအမြဲတမ်းအချစ်ပိုခဲ့တာပါ။သားလေးယောက်ဆုံးရှုံးခဲ့ပေမဲ့လည်းအနည်းကနေတဲ့တမီးငယ်နဲ့အဝေးရောက်တမီးကြီးပေါ်မှာအမြဲတမ်းပူပင်နေတဲ့သူပါ။အဝေးရောက်တမီးကြီးဖုန်းမဆက်ရင်တသားသာမေးတဲ့သူ။တမီးကြီးအတန်ကိုလေးလိုင်းကနေနားထောင်ရင်းနဲ့နေကောင်းမကောင်းဆန်းစစ်နေသူအဖေကြီး။ပြန်မတွေ့ကြခင်အထိကျမ်းမာပါစေကြောင်းအဝေးရောက်သမီးကြီးကစွန့်မတော်ပါလေအဖေကြီးကိုကျမ်းမာလို့စိတ်ချမ်းသာပါစေသမီးကြီးခင်ခင်အလံပါတဲ့အိမ်မဲမြို့နယ်ကုန်းကြီးကျေးရွာနေတဲ့ဖခင်တင်းအောင်ဆရာဖြစ်တဲ့ဆရာ Reverend Promise အတွက် VOE ကတဆင့်သားနဲ့သမီး၄ယောက်ကနေပြီးတော့ဖခင်များနဲ့မြစ်တာဒေလက်ဆောင်တောင်းဆိုလိုက်ပါတယ်ရှင်ဝိုင်းဝိုင်းဒီဆိုတဲ့ကျွန်တော်ရဲ့ဖေဖေဆိုတဲ့တခြင်းလေးကိုအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်အဖေချောင်းမြေI'm not gonna lie
twin say in the bora nunyang du so mya twi le kaung ba twi myin du kle de yaw tai a pye kin ne chano
de tin ngwe ni ma cha yaw de pha kin mya ni twe ငယ်စဉ်ခါတွေကအခုချိန်ထိအများရန်ခွန်အားတွေပေးပြီးတော့ထိန်းချောင်းပေးနေတယ်။မိုးကောင်းမျိုးကျွန်းတော်ရက်ကွက်မှာနေထိုင်တဲ့ချစ်တော်ဖခင်ကိုတတိယလျက်ဖခင်များအနေအတွက်တခြင်းတောင်းဆိုလိုက်ပါတယ်တဲ့။ချစ်တော်ဖခင်ကျမ်းမာပါစေကြောင်းနဲ့ဖခင်သခင်ကောင်းကြီးပေးပါစေကြောင်းအဝိရှိတန်တနေရာမှာရှိတဲ့သားကြီးကိုတွဲကနေစုမုံကောင်းတောင်းလိုက်ပါတယ်ရှင်။ချစ်လာစွာသောဗီဒီယိုရေအဖေများနေမှာနေဂျော်ဒန်တဲကုန်းမျိုးပဲခူးတိုင်းမှာနေထိုင်တဲ့ချစ်ရသောဖေဖေဥက္ကမောင်ွေအတွက်ကရော့တီလက်ဆောင်တွေထုတ်လွှင့်ပေးပါတဲ့စင်ကာပူကတော်တော်ထက်တေးလက်ဆောင်ပါလာတာဖြစ်ပါတယ်နောက်ထပ်တော်ရရှင်တယောက်ကတော့ဖခင်များနေမှာကျွန်တော်ရဲ့ဖခင်အတွက်တေးတောင်းပေးခြင်းလို့ပါဆိုပြီးတော့စင်ကာပူကပါပဲသူကလည်းစင်ကာပူနိုင်ငံရောက်သားဖြစ်သူချင်းချင်းကအဖေဥရဲ့ထက်အတွက်ဖခင်များနေအကွန်ပျူတာလက်ဆောင်တောင်းပါတယ်2012ခုနှစ်ဧပြီလမှာဘဝတဘာကူးပြောင်းသွားတဲ့အဖေကြီးကိုရည်စူးပြီးတော့လေလေဝင်နိုင်လေးရထွတ်လေးမျိုးဝေးလေးဆောင်ဝင်ဘဘဝင်ဖေးလင်းနဲ့ကဘာဘော်ကဖခင်အားလုံးတွေတူတူမအသားသမီးတစုကဒေးလက်ဆောင်ပါပါတယ် Black Hole အဖွဲ့အသီးဆူထားတဲ့ Tower ဖေးဖေးဆိုတဲ့သချင်လေးထုတ်လွှင့်ပေးကြပါလိမ့်ရှင
်ဖေးဖေးအချီးမဆုံးသောဖေးဖေးဖေးဖေးချင်းသူကြောင့်ဘဘဝပြေဆုံးတယ်အသီးမဲ့လက်တော့ဒီလိုတို့ကလန်တွေချဲဆိုပါနေလဲပဲဘေကရောချင်လဲပဲအဖေတိုင်းမြေရန်ပြေပြေဖြင်းလိုက်ထင်းရခဲ့တာရဲ့မြေရည်ရ
ကျွန်တော်ရာတင်မှာဆိုတဲ့တော်ရရှင်ကတော့အီးမေးလ်ကနေပြီးတော့လှမ်းပြီးတော့စာရေးပြီးတော့သူ့ရဲ့ဖေကိုပြောချင်တဲ့စကားလေးအခုလိုပြောလာပြီးတော့တချင်တောင်းလာပါတယ်။မင်္ဂလာပါ VOE ။အဖေနဲ့တေခွဲကွဲနေရတာနှစ်20အောင်ရှိနေပါပြီ။အဖေကိုနေ့တိုင်းသတိရတယ်။အထူးသဖြင့်ဘဝမှာအဆင်မပြေမှုတွေနဲ့ကြုံတွေ့ရတဲ့အချိန်ပထမအဆုံးပြေးသတိရမိတာကအဖေကိုပါ။အဖေနာမည်ကဦးတင်ရွှေဖြစ်ပြီးတော့သူကတားကိုအမတန်ချစ်မြတ်နိုးခဲ့တာပါ။ရက်ွက်သားတွေကိုအမျက်တစီကူညီခဲ့ဘူးတဲ့အဖေကိုရက်ွက်သားတွေကလည်းအမတန်ကိုလေးစားချစ်ခင်ခဲ့ပါတယ်အဖေမရှိတော့တဲ့နောက်မှာတရက်ွက်လုံးကတားကိုအဖေမျက်နှာနဲ့သူ့တို့တားရင်တယောက်လိုချစ်ခင်နေကြတယ်ဒါကအဖေကျေးဇူးကြောင့်ပါဒါကြောင့်မလို့အဆိုတော်ဇော်ဝင်းထွေရဲ့ပဲ့ကိုင်ရှင်တချင်းကိုအဖေများနေမှာအဖေအတွက်ရောအဖေမရှိတော့ပေမဲ့အဖေနေရာကနေတားကိုချစ်ခင်နေကြတဲ့ရက်ွက်သူရက်ွက်သားတွေအားလုံးအတွက်မေတ္တာတိလက်ဆောင်ဖြစ်နေလွှင့်ပေးပါလို့မေတ္တာရက်ခံခြင်းပါတဲ့ရတင်တောင်းဆိုလာတာပါဖခင်မေတ္တာပေါ်ကျူးတဲ့သချင်းလေးတွေနဲ့ဖခင်လေးစီအဖေလိုချစ်ခင်အားကိုးရတဲ့သူတွေစီကျမရဲ့အဖိုးအဖေဦးလေးအကိုဦးလေးတွေလိုချစ်ခင်ရတဲ့အကိုတွေလိုချစ်ခင်ရတဲ့သူတွေအားလုံးနဲ့ကဘာကဖခင်များအားလုံးကိုဒီကနေပြီးတော့ဥညပါရရှင်ဖခင်ရဲ့မေတ္တာနဲ့ကဘာကိုတင်းပြည့်ရနဲ့ကြိုင်ပါစီရှင်။ဇော်ဝင်းထွေးရဲ့ပဲ့ခိုင်ရှင်ဆိုတဲ့တခြင်းလေးကိုသွားရှင်နဲ့အားလုံးနှစ်ချိုက်ခံစားနိုင်ပါစီနော်
။အယောင်တွေပြောင်းလဲဘုံရင်မေတ္တာသွားထဲဝဲဒီရင်ကိုပြုတ်ခွဲလက်ညှိုးပေါင်းများစွာရဲ့ထိုးနဲ့ပြေကျူရာတော့I'm okay, let's go. Low, low,
ကျွေးမြမပြီးမှပေးစာများကဏ္ဍပြီးမှတော့ကဘာတနာထူးခြားစံပြသတင်းများစီစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။အခုတော့ထူးခြားစံပြသတင်းများစီစဉ်မှာဩစတြေးလျနိုင်ငံကလင်းမြန်းနှစ်ယောက်ကကိုပိုင်လင်းတစဉ်တိစောက်ပြီးဩစတြေးလျတိုက်ရှိကနေနောက်ကိုပြန်တန်းဖို့စီစဉ်နေပါတယ်။ British အဆိုတော် Ed Sheeran ရဲ့ဖျောင်းပုံတူရုပ်ထုကိုလန်ဒန်မှာရှိတဲ့နာမည်ကြီးကျောင်းကော်ဖီဆိုင်တစ်ခုမှာပြသထားပါတယ်။အခုလိုထူးခြားစံပြသတင်းတွေကိုကိုငင်းချန်းနဲ့မတ်ဧသန်စင်တို့ကပြောပြပေးမှာပါရှင်။
ဩစတြေးလျနိုင်ငံကလင်းမြန်းနှစ်ယောက်ကတော့ကိုပိုင်လေးရင်တစဉ်တိစောက်ပြီးတော့ဩစတြေးလျတပ်အခြေကနေအနောက်ကိုပြန်တန်းဖို့စီစဉ်နေပါတယ်။ကမ္ဘာပေါ်မှာရှိတဲ့လူတော်များများဟာကားကိုယ်တော်ကိုအသုံးပြုပြီးတော့ပစ္စည်းစမ်းသစ်တွေထုတ်တက်ကြပါတယ်။ဒီဩစတြေးလျကစတီးဗ်နဲ့ခရစ်စတင်းမော့တို့လင်းမြန်းကတော့ကားကိုယ်တော်ထဲမှာလင်းရင်ပြန်တိစောက်ပြီးတော့ဩစတြေးလျတိုက်ကိုဖျက်ဆီးပြန်မှုအကြံစီနေကြတာဖြစ်ပါတယ်။Steve Mock ကလေတပ်အင်ဂျင်နီယာဟောင်းတယောက်ဖြစ်ပြီးတော့အသက်50ပြည့်တဲ့အချိန်မှာသူလုပ်ချင်တဲ့ဟာတွေကိုစီးရင်လုပ်ထားပြီးတော့အခုကိုပိုင်နေရင်တိစောက်ပြီးတော့မောင်းနေဖို့ကသူကြံစီထားတဲ့ကိစ္စတစ်ခုဖြစ်ပါတယ်။လေရင်ကိုနှစ်ပေါင်းတော်တော်ကြာစိတ်ရှည်ရှည်နဲ့တိစောက်ခဲ့ရပြီးတော့အထူးတက်ကြွရမယ်ပညာတော့မလိုပါဘူး။ဇွဲကောင်းမှုပဲလိုပါတယ်လို့သူကပြောပါတယ်။သူနဲ့သူပြန်တမ်းမဲ့မိမဖြစ်သူနဲ့အိမ်ဆေးတုတ်တာလိုမျိုးညှိနှိုင်းရတဲ့ကိစ္စတွေရှိခဲ့ပြီးတော့သူ့ယောက်ျားရဲ့တိစောက်မှုကိုယုံကြည်တဲ့အတွက်လဲတွဲဖက်လေးမှုဖြစ်လိုက်ပါဖို့ပြင်ဆင်ထားပါတယ်။ခီးတဲ့တင်လေးနဲ့ဆိုအနည်းဆုံး9နာရီလောက်သွားရတဲ့ Australia နိုင်ငံအရှိတ်ချမ်း Brisbane မြို့ကနေပြီးတော့အနောက်ဘက်ချမ်း Broome မြို့ကိုပြန်တန်းဖို့လမ်းကြောင်းအသေးစိတ်ရွေးချယ်နေပါတယ်။ဒီခီးစဉ်ကနေတော်ဝင်လေတဲ့ဆရာဝန်တွေအတွက်ရန်ပုံငွေရှာဖွေဖို့အတွက်လည်းရည်ရွယ်ပါတယ်ရှင်။
မဒန်တူးဆော့ဖျောင်းယုတ်ပြတိုင်းမှာထားမယ်ဗြိတိရှ်အဆိုတော်အက်ရှရန်ရဲ့ပုံသူဖျောင်းယုတ်ကိုကျောင်းတွင်အရင်ကြည့်ခွင့်ရခဲ့ပါတယ်မဒန်တူးဆော့ဖျောင်းယုတ်ပြတိုင်းရဲ့လက်ရာအက်ရှရန်ယုတ်ထုကိုလန်ဒန်မြို့ကနာမည်ကြီးလေဒီဒင်နာကျောင်းကော်ဖီဆိုင်မှာအရင်ပြတာမိတ်ဆက်ခဲ့တာပါကျောင်းကော်ဖီမှာစားသုံးသူတွေဟာကော်ဖီတောက်ရင်ကျောင်းတွင်နဲ့အတူဆော့ကစားနိုင်ပါတယ်ဂီတာကင်ထားတဲ့အဆိုတော်ရှရန်ရဲ့ယုတ်ထုဟာရှိုင်းအင်ကြီးကွက်ကြားကိုဝစ်ဆင်ထားပြီးတော့စိတ်မင်ကျောင်းတွေလည်းထိုးထားပါတယ်အက်ရှရန်ဟာကြောင်ချစ်သူအဖြစ်လူသိများတဲ့အတွက်လဲအခုလိုနာမည်ကြီးကြောင်ကော်ဖီဆိုင်မှာစတင်ပြသလိုက်တာပါလို့ပြတိုက်ပြန်ကြားရေးတာဝန်ရှိသူကလဲထရီစီကပြောပါတယ်။လာမယ့်သတင်းပတ်မှာတော့ဖျောင်းယုတ်ပြတိုက်ကိုပြောင်းရွှေ့ပြသမှာဖြစ်ပါတယ်ခင်ဗျာ
။ဗရှားနိုင်ငံမှာ2018ကမ္ဘာဖလားဘောလုံးဂိုလီပွဲတွေစတင်နေနေပါပဲ။အင်ဂျင်ချစ်ပိုလန်နိုင်ငံမှာတော့ဘောလုံးနဲ့ပတ်သက်ပြီးတော့ကမ္ဘာစံချိန်ချိုးသွားတဲ့ကိစ္စတစ်ခုကိုတင်ပြပေးကြပါမယ်။ပြီးခဲ့တဲ့ဇွန်လ14ရက်နေ့ကြာသပတေးနေ့ကပိုလန်နိုင်ငံမှာဘောလုံးကိုချီအောင်နဲ့တော့ပြီးကစားတဲ့ဂင်းနစ်ကမ္ဘာစံချိန်တင်ခဲ့ပါတယ်။ဘောလုံးကိုချီအောင်နဲ့တော့ပြီးကစားကြတဲ့သူပေါင်း1044ယောက်ပါဝင်ဆင်နွှဲခဲ့ပြီးတော့ အလုံးတစ်ပြိုင်နက်ဘောလုံးကိုလေထဲမှာတော့ပြီးတော့ကစားနိုင်ချိန်ကတော့10စက္ကန့်ကြာမြင့်ခဲ့ပါတယ်။အဝါရောင်တောက်တောက်တွေဝစ်ဆင်ပြီးတော့ဘောလုံးအဝါရောင်တွေကိုလည်းကစားခဲ့ကြတာပါ။အရင်ကမ္ဘာစံချိန်ဟောင်းကိုတော့အီတလီနိုင်ငံကလူပေါင်း1406ယောက်တင်ထားတာလည်းဖြစ်ပါတယ်ရှင်။
အမေရိကန်နိုင်ငံမင်းနီဆိုတာပြည်နယ်စိန့်ပေါ်မြို့ကအထက်မြင့်အဆောက်အုံတစ်ခုကိုပင့်ကူလူသားလိုတွေ့တက်ပြသွားတဲ့ raccoon တစ်ကောင်အင်တာနက်မှာနာမည်ကြီးသွားပါတယ်။မြောက်အမေရိကတိုက်မှာပဲတွေ့နိုင်တဲ့နိုးတိုက်သက်တော်ဟာဝက်ဝံအနွယ် raccoon ကောင်လေးဟာ23တက်အမြင့်ရှိတဲ့ UPS Plaza အဆောက်ဦးပေါ်ကိုကျိုးရိဂျိတ်တွေမပါဘဲနဲ့တဘာဝအတိုင်းတွေ့တက်သွားတာပါ။ဒီအကောင်လေးဟာပရင်းပေါက်ဘောင်တွေပေါ်မှာလဲအနားယူအိတ်ဆက်ခဲ့ပြီးနောက်ဆုံးညတကောင်မှာတော့အဲ့ဒီအဆောက်အုံရဲ့ခေါင်မိုးပေါ်ကိုရောက်သွားခဲ့ပါတယ်။ခေါင်မိုးပေါ်မှာတော့တားရဲတလေးဆန်ကာကွယ်ရေးအဖွဲ့တွေကသူ့အတွက်ထောင်ထားတဲ့ထောင်ချောင်ထဲမှာမိသွားခဲ့ပါတယ်။နောက်နေ့မနက်မှာတော့ထောင်ချောင်ထဲက raccoon ပုံလေးကိုအဆောက်အုံမန်နေဂျာက Twitter ကထုတ်ပြန်ခဲ့ပြီးတလေးဆန်ကာကွယ်ရေးအဖွဲ့တွေစီကိုလွှဲပြောင်းပေးခဲ့ပါတယ်ခင်ဗျာ
။ကိုငင်းငင်းနဲ့မအီတန်စင်တို့တင်ဆက်ပေးခဲ့တာပါ။ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။မကြခင်တင်းနေနေညပိုင်းစီစဉ်တွေပြီးဆုံးတော့မှာဖြစ်ပါတယ်။အခုတော့ကြံနေသေးတဲ့အချိန်တွင်းမှာတရင်ချင်းချုပ်ကိုမတ်တင်ကြီးထက်ကပြောပြပေးပါအောင်ရှင်
။ကိုရီးယားချုပ်ဆွေနျူကလ িয়ার ကင်းစင်ရေးအတွက်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့သဘောတူညီချက်အပေါ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကဒီကနေ့ထပ်ပြီးကောက်ွယ်ပြောဆိုပါတယ်။ဒီသဘောတူညီချက်ကြောင့်မြောက်ကိုရီးယားရဲ့နျူကလ িয়ার စမ်းသပ်မှုတွေနဲ့ဒုံးကျည်ပြစ်လွတ်မှုတွေရပ်သွားစေရေးကိုဦးတည်ခဲ့ပြီးဖြစ်တယ်လို့အမေရိကန်သမ္မတကပြောဆိုခဲ့တာဖြစ်ပါတယ်။လေပြားကန့်လွန်ကနေပြီးခဲ့တဲ့သတင်းပတ်တုန်းကရွှေပြောင်းအခြေချသူတွေကိုကယ်တင်လာတဲ့နေစည်းမချဆရာဝန်များအဖွဲ့ရဲ့ Aquarius တင်မော့ကိုအီတလီနဲ့မော်တန်နိုင်ငံတို့မှကန့်ကွက်ခွင့်ညှင်းပယ်ခံရပြီးတဲ့နောက်ဒီကနေ့တနင်္ဂနွေနေ့မှာတော့စပိန်နိုင်ငံကိုဆက်ရောက်လာခဲ့ပါပြီ။ရွှေပြောင်းအခြေချသူတွေကိုကယ်တင်လာတဲ့တင်မော့နဲ့အတူအီတလီရေရင်နှစင်းလဲလိုက်ပါလာပါတယ်။ Aquarius တင်မော့ပေါ်မှာလိုက်ပါလာတဲ့ရွှေပြောင်းအခြေချသူတချို့ကိုခွဲပြီးတော့ခေါ်ယူလာတာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းမှာဒီကနေ့အသေးခံဘုံးခွဲတိုက်ခိုက်ခံရတာကြောင့်အနည်းဆုံးလူ18ဦးသေဆုံးပြီးတော့50ဒဏ်ရာရပါတယ်။မွတ်စလင်တို့ရဲ့ဤပွဲတော်ကာလရာရည်အဖြစ်ခတ်ရက်စဲရည်ရယူထားတဲ့ကာလအတွင်းမနေ့တုန်းကလည်းအဲ့ဒီဒေသမှာပဲအစိုးရတပ်ဖွဲ့ဝင်တွေနဲ့တာလီဘန်သဘုံတွေကိုပြစ်မှတ်ထားတိုက်ခိုက်ခံခဲ့ရပါတယ်။ရုရှားမှာကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပွဲပါတော့ဒီကနေ့ကစားတဲ့ကော့စတာရီကာနဲ့ဆာဘီယာပွဲမှာတော့ဆာဘီယာကတကူကူမရှိနဲ့နိုင်ပါတယ်။အခုကစားနေတဲ့ကမ္ဘာဖလားချန်ပီယံဂျာမနီနဲ့မက်ဆီကိုပွဲကတော့ပထမပိုင်းကစားနေတာဖြစ်ပြီးတော့ဂိုးရဖို့အခြေအနေကြိုးစားနေဆဲဖြစ်ပါတယ်။ဘရာဇီးနဲ့ဆွစ်ဇာလန်ပွဲကတော့သကောင်းကျော်စနစ်ခွဲမှာစတင်ကစားမှာဖြစ်ပါတယ်
။ကျေးဇူးပါရှင်။ထိတ်တန့်ရောက်နိုင်ငံတကာသတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ပြောပြပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လွှင့်ရေးမှူးကမတ်ဆူမွန်ဖြစ်ပြီးအသံလွှင့်အင်ဂျင်နီယာကတော့မီခေးဒူဘင်စကီဖြစ်ပါတယ်။VOA American တန်ညပဲမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ2532.51နဲ့လိုင်းလက်မီတာ190တို့ကနေအတန်လွှင့်နေတာဖြစ်ပါတယ်။တော်တာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်မမြသစင်အောင်ပါ
This program has come to you from the Voice of America, Washington.